Welcome to the Voice of America in Burmese.
Mingla mne khema sha. Washington ne Review American tangani 2020 June 17 ye sani ne mne khin season lwe go Myanmar san no jain mne 6 nai ga ni 9 nai thi line meter 24 40 ne 51 line meter 190 lo ga ni thon lwen pe ni ba bi.ကျွန်မခင်ဗျတပါဒီမနက်ခင်းတဲ့နေ့ကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်။အိန္ဒိယနိုင်ငံမှာတောက်ကြံတွေက24နာရီအတွင်းကိုရိုနာဗိုင်းရပること အကူးဆက်ခံရသူ11,000ဖြစ်သွားပြီးဒါဟာအကူးဆက်ခံရသူအများဆုံးရဖြစ်ပါတယ်။အိန္ဒိယမှာဒီကပ်ရောဂါကြောင့်မတ်လကစပြီးနှစ်လကြာကန့်သတ်ပိတ်ပင်မှုတွေချမှတ်ထားရကနေစတိုးဆိုင်တွေဈေးဆိုင်တွေဆက်ယုံတွေနဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေကိုပြန်ဖွင့်ပေးလိုက်ခြင်းကစပြီးအခုဆက်ခံရသူဥယျာဉ်တိုးလာတာဖြစ်ပါတယ်။ American John Hopkins စစ်တမ်းအရကမ္ဘာတစ်လွှာဒီရောဂါအခုဆက်ခံရသူ9တန်းခွင့်ရှိတာချင်းမှာအိန္ဒိယမှာအခုဆိုအခုဆက်ခံရသူ3သိန်းနီးပါးရှိတာပြီလို့ဖော်ပြပါတယ်။ဒါကြောင့်အခုဆိုအိန္ဒိယဟာကမ္ဘာမှာအခုဆက်ခံရသူဇလုထအများဆုံးဖြစ်လာတာပါ။ American နိုင်ငံကတော့တောက်ကြနေအထိဆိုအခုဆက်ခံရသူ2တန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးဒုတိယအများဆုံးဘရာဇီးက8သိန်းကျော်ရှိတယ်လို့ရုရှားမှာတော့အခုဆက်ခံရသူ5သိန်း1000ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဟာဖွံ့ဖြိုးတဲ့နိုင်ငံတွေမှာတိတ်ကိုနှင်းနှင်းညံ့ညံ့ပြန့်နှံ့နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အာဖရိကဒေသမှာအခုဆက်ခံရသူ3သိန်းပြည့်ဖို့68ရက်ကြာခဲ့ပေမယ့်နောက်ထပ် 18 ရက်အတွင်းမှာတော့နှစ်သိန်းဖြစ်လာတာတွေ့ရတယ်လို့အာဖရိကဒေတာဆိုင်ရာ WHO အကြီးအကဲကချက်သပရင်းနေမှာပြောပါတယ်အခုလိုကူးစက်သူအရေအတွက်တိုးလာနေပေမဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကအစိုးရတွေကတော့ဒီရောဂါဆိုင်ရာကန့်သတ်မှုတွေကိုဖြေလျှော့ပေးနေကြတာဖြစ်ပြီးဒီလိုလုံမပေးရင်သူတို့နိုင်ငံတွေအတွက်ငွေကြေးပြဿနာတွေရင်ဆိုင်ရနိုင်တယ်လို့ပြောနေကြတာပါအိန္ဒိယနိုင်ငံမှာရောဂါအတွက်ချထားတဲ့ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့နေ့မှာပဲအခုဆက်ခံသူအရေအတွက်ကမှတ်တမ်းတင်လာအောင်တိုးလာတာဖြစ်ပါတယ်အာဖရိကအာရှနဲ့လက်တင်အမေရိကတိုက်ကဖွံ့ဖြိုးဆဲနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာယောဂကူးစက်မှုများနေတာလက်နဲ့ချီတွေ့နေရတာကြောင့်ကျန်းမာရေးအရာရှိတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီးပွားရေးကျဆင်းမှုတွေကလည်းကမ္ဘာတဝန်းကတန်းနဲ့ချီတဲ့ကလင်းငယ်တွေအထမလောကခိုင်းစင်မှုအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဂျူလာ၁၂ရက်ကမ္ဘာကလေးလုံသားအသုံးပြုမှုတိုက်ဖျက်ရေးနေမှာကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လုံရည်နဲ့20ရောကစပြီးရော့ကျလာတဲ့ကလေးလောက်သားအသုံးပြုမှုဟာ94တန်းအထိရောက်လာခဲ့ပြီးမှအခုနောက်ဆုံး7တန်းရကမ္ဘာတစ်လွှာကလေးလောက်သားအသုံးပြုမှုတန်းပေါင်း152တန်းဖြစ်နေတာတွေ့ရတယ်လို့ ILO ကမ္ဘာအလုံသမားအဖွဲ့နဲ့ UNICEF အဖွဲ့တို့ပူးတွဲရေးသားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကာယောဂါကြောင့်ကျောင်းတွေပိတ်ထားရကနေကလေးများပြားအလုပ်ခွင်ကိုရောက်နေရတယ်လို့အစီရင်ခံစာရေးသားသူ ILO အကြီးအကဲသုတေသနမှူးLorenzo Guarcello ကပြောပါတယ
် Family are sending children to sell in the street
ဒီသားစုဝင်တွေကကလေးငယ်တွေကိုလမ်းတွေပေါ်လှုပ်ပြီးအစားအသောက်တွေပန်းတွေရောင်းခိုင်းနေကြတာဖြစ်ပြီးကလေးတွေအတွက်အန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံရတယ်လို့ပြောသွားတာပါအာဖရိကဒေသတွေမှာကလေးလူသား82တန်းလောက်နဲ့အများဆုံးဖြစ်နေတာတွေ့ရပြီးဒီကလေးငယ်တွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုထားတာပါရဲကဖမ်းဆီးရမှာလယ်ဘင်းကိုနှစ်ဖမ်းတဲ့မျိုးကိုတားမြစ်မှုနဲ့အတူရဲတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုပိုးပြီးရှိစေမယ့်ဥပဒေကိုနယူးယောက်ပြည်နယ်ကတောက်ကြနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။ပြီးခဲ့တဲ့လတုန်းကမီနီယန်ပိုလစ်မှာရဲဖမ်းထားစဉ် African American မျိုးသား George Floyd တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံတော်ဆန္ဒပြမှုတွေနဲ့အတူခွဲခြားဆက်ဆံမှုအတွက်တရားမျှတမှုရှိဖို့တောင်းဆိုမှုတွေပေါ်ပေါက်ခဲ့တဲ့နောက်မှာအခုလိုရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်လာတာဖြစ်ပါတယ်။အခုလို flight ကိစ္စမပေါ်ပေါက်ခင်အချိန်တော်ကြာကလေးကရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဖို့လိုနေတာဖြစ်ကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါတယ်။နယူးယောက်မြို့မှာရဲတွေနဲ့ဆက်နွယ်ပြီးတည်ဆုံခဲ့ရသူ2ဦးရဲ့နေ့ကနေ2ဦးရှိမှာပဲတောက်ကြံနေမှာအုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးတာဖြစ်ပြီးနယူးယောက်ပြည်နယ်အစိုးရကဒီဥပဒေကိုချက်ချင်းအတည်ပြုပေးခဲ့တာပါ။ဒီအတည်ပြုလိုက်တဲ့ဥပဒေအရရဲကတန်လျက်ရှိသူကိုဖမ်းဆီးရမှာလေဘင်းကိုညှစ်ပြီးဖမ်းဆီးတဲ့မျိုးကိုတားမြစ်ထားပါတယ်။ဒါအပြင်ဒီဥပဒေရရဲတပ်ဖွဲ့စီကံထိန်းသိမ်းမှတ်တမ်းတွေကိုစစ်ဆေးကုန်မပေးတဲ့တားမြစ်ချက်လည်းမရှိတော့ပါဘူး။အခုလိုဥပဒေပြဋ္ဌာန်းလိုက်တာဟာပထမဆင့်နဲ့ရှိသေးကြောင်းနဲ့ဆက်ပြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့အောက်ချုပ်ရေးမှူးကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 8.3 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမ်တော်မှာတရင်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းမှာအထူးထူးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံအတွင်းဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့အာဏာပိုင်တွေရဲ့အဖမ်းခံလို့ရာကြောင့်ထွက်ပြေးတိမ်းရှောင်နေသူ DMG သတင်းဌာနရဲ့အက်ဒီတာချုပ်ကပြောကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်စစ်တွေမျိုးအခြေဆိုင်ဖွံ့ဖြိုးတိုးတက်ရေးသတင်းဂျာနယ်တိုင်း DMG ရဲ့အက်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာဦးအောင်မင်းဦးဟာမတရားသိမ်းဥပဒေပုံမှန်16နှစ်နဲ့စစ်တွေမျိုးအမှတ်1ရဲစခန်းကအမှုဖွင့်ထားတာကိုခံရသူဖြစ်ပါတယ်။ပုံကိုယ်တည်သူဦးအောင်မင်းဦးကို Writer သတင်းဌာနကဆက်သွယ်မေးမြန်းခဲ့ရမှာမြန်မာအာဏာပိုင်တွေကမီဒီယာတွေကိုဟန်တာပိတ်ဆို့နေတယ်လို့သတင်းဌာနတွေကိုချုပ်ချယ်နေချိန်မှာပဲသတင်းတွေကိုပိတ်ပင်ထားတယ်လို့သတင်းသမားတွေကိုလည်းအပြစ်ပေးနေတယ်လို့သူကပြောကြောင်း Writer သတင်းမှာပါရှိပါတယ်။ဆောက်ကုနမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အာနာရလာတာကြောင့်ရာဇတဝက်တက်တန်းရှုကြခဲ့တဲ့စစ်ဆေးရအုပ်ချုပ်မှုကိုအဆုံးသတ်နိုင်ခဲ့ပေမဲ့မြန်မာစစ်တပ်ကဩဇာအာဏာကြီးမားနေစေဖြစ်ပါတယ်။ဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်မီဒီယာကအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ဆိုရကပြောထားမှုသလိုဒေါက်ဆန်းစုကြည်အာနာမယမီကလည်းသတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတရလိုအပ်တယ်လို့ပြောခဲ့မှုကြောင့် Writers ကပြောပါတယ်။ဒါပေမဲ့သူဦးဆောင်တဲ့အစိုးရလက်အောက်မှာသတင်းသမား31ယောက်တရားစွဲခံခဲ့ရတယ်လို့သတင်းသူတွေနဲ့အများပြည်သူကြောက်လန့်စေတဲ့သတင်းတွေရေးသားပြောဆိုရဲဆိုရဲဆွဆွဲခြင်းနဲ့အရသာဦးဆောင်တဲ့ပြည်ကြားရေးဝန်ကြီးဌာနကလည်း DMG အပါအဝင်ဒါဇင်နဲ့ချီရှိတဲ့သတင်းဌာနတွေရဲ့ website တွေကိုပိတ်ပင်ခဲ့တယ်လို့ Writers သတင်းကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပြောဆိုရေးသားတဲ့သတင်းသမားတွေတရားစွဲဆိုခံရမှုတွေနဲ့ရင်ဆိုင်နေကြရတာကြောင့်သတင်းလက်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့အိန္ဒိယနိုင်ငံဥပဒေတွေအသုံးချခံရမှာကိုစိုးရိမ်နေရကြောင်းသတင်းလက်ခွင့်ဆိုင်ရာကြောင့်ချင်းသူတွေကပြောပါတယ်။အရင်ကတည်းကလည်းအိန္ဒိယနိုင်ငံရေးသမားတွေနဲ့အာဏာပိုင်တွေကအသေးအဖျက်မှုဆိုင်ရာဥပဒေတွေကိုအသုံးချပြီးတိုက်ပြည်တွေသတင်းလက်ခွင့်ကိုကန့်သတ်ဖို့ကြိုးစားနေကြတာပါ။ဒါပေမဲ့ကရောဂါကြောင့်ချိန်တွင်းမှာတော့တရားစွဲဆိုချက်တွေကလက်လက်စွာပြောဆိုခွင့်ကိုအမခံထားတဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေမထုတ်ပြန်ခဲ့ဘရစ်ရှားလက်ကပြဋ္ဌာန်းခဲ့တဲ့အိန္ဒိယကရောဂါဆိုင်ရာအဥပဒေနဲ့တရားစွဲထားတာတွေဖြစ်နေတာပါ။ပြီးခဲ့တဲ့လကအိန္ဒိယနိုင်ငံ Editor Guild သတင်းသမားများအဖွဲ့က Face the Nation သတင်းဌာနရဲ့ Editor Dhaval Patel ရဲ့အမှုနဲ့ပတ်သက်ပြီးထောက်ပြပြောဆိုထားခဲ့ပါတယ်။ Patel ဟာသတင်းမှားတွေရေးသားခဲ့တဲ့ဆိုပြီးမီလာထဲမှာအပန်းခံခဲ့ရတာပါ။ကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်မှုတော့များတာကြောင့်ဂူဂျာရက်ပြည်နယ်မှာအကောင်းဆောင်အပြောင်းလဲဖြစ်မယ်ဆိုပြီးခမန်းတရင်ရေးသားချက်နဲ့ဆက်တွေ့ပြီးသူ့ပေါ်တရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။ Editor Guild ကအလားတူဖြစ်ရမျိုးတွေကိုထောက်ပြခဲ့ပြီးသတင်းသမားတွေကိုချိန်ချောက်ဖို့ရက်စပီတီဥပဒေတွေကိုတလွဲအသုံးပြုတဲ့အလားတူမှုတွေပုံများလာနေတယ်လို့ပြောပါတယ်။အိန္ဒိယသတင်းသမားများအမျိုးသားသမဂ္ဂကလည်းမီဒီယာလွတ်လပ်ခွင့်ကိုထိန်းသိမ်းဆောင်ရှောက်ဖေးဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုရီကိုတောင်းဆိုထားပါတယ်။စောလာလေးရည်ကကြောက်တဲ့ TNMN ရေမြေအရေးခင်32နှစ်ပြည့်မြောက်တစ်ပတ်လည်နေ့မှာလူစုလူဝေးလှုပ်ဖို့လှုပ်ဆောင်ခဲ့တာကြောင့်တရားစွဲဆိုခံရမယ့်အကြောင်းဟောင်ကောင်ဒီမိုကရေစီရေးတက်ကြွလှှရှားသူ13ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကအသိပေးအကြောင်းကြားလိုက်ပါတယ်။ Apple Daily သတင်းစာတိုက်တောင်သူ Jimmy Lai နဲ့တရုတ်ပြည်မျိုးချစ်ဒီမိုကရေစီရေးလှှရှားမှုကိုအားပေးတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ Richard Tsai, ဥပဒေပြုမှာ Hawley Chopian နဲ့ Elba Hodu ကိုတရားဝင်ခွင့်ပြုချက်မရပဲလူစုလူဝေးလှုပ်ဖို့လူတွေကိုလှုပ်ဆော်တိုက်တွန်းတဲ့ပြစ်မှုနဲ့တရားစွဲဆိုသွားမှာဖြစ်ကြောင်းရဲတပ်ဖွဲ့ကစစ်တပ်ပရိနိကကြေညာလိုက်တာလည်းဖြစ်ပါတယ်။ဒါပြင်မြို့ချင်းဒီမိုကရေစီရေလှှရှားမှုညပေါင်းအဖွဲ့ဒုတိယဥက္ကဋ္ဌချောင်းဟန်တုံးအပါအဝင်တက်ကြွလှှရှားသူအမကန်၉ယောက်လည်းတရားစွဲခံရဖို့ရှိနေတယ်လို့ဒီမိုကရေစီရေလှှရှားမှုမဟာမိတ်အဖွဲ့ကတောက်ကြနေကပြောပါတယ်။ဒီအဖွဲ့ကတည်နေမဲ့ရေပြည်အရေးခေစစ်ပတ်လဲအောက်မေဖွဲ့ဖျောင်းနိုင်တုံးစုတောင်းဖွဲ့ကိုပြီးခဲ့တဲ့နှစ်ကအထိနှစ်ပေါင်း30ကျပ်တိုက်ကျင်းပဖို့စီရင်လှုပ်ဆောင်ခဲ့တာပါ။ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဇွန်လ၄ရက်ဖျောင်းနိုင်တွန်းအောက်မေဖွဲ့အခမ်းအနားကိုခွင့်မပြုကြောင်းစီဗီလူတွေကိုတတိပေးခဲ့ပေမဲ့လူတချို့ကတပြစ်ချက်ကိုမလိုက်နာပဲလူစုလူဝေးစီပြီးတပ်ပလဲအခမ်းအနားကိုကျင်းပခဲ့ကြောင်းနဲ့မြို့သား၁၂ဦးနဲ့မြို့သမီး၁ဦးကိုဆွဲချက်တင်ထားကြောင်းသူတို့အားလုံးဇွန်လ23ရက်နေ့တရားရုံးရှေ့မှောက်လာရောက်ထွက်ဆိုရမှာဖြစ်ကြောင်းပါရှိပါတယ်အီတလီနိုင်ငံမှာအားကစားပြိုင်ပွဲတွေကိုလာမယ့်ဇွန်လ17ရက်နေ့ကစပြီးပြန်ဆတော့မှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကျူစက်ပက်ကွန်တေကစတာဘရီဒီကကြေညာလိုက်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တာကိုထိန်းချုပ်တဲ့အနေနဲ့အားကစားပွဲတွေမှာပြည်သက်တွေတော့လာရောက်ကြည့်ရှုခွင့်ပြုမှာမဟုတ်ပါဘူး။ အီတလီမှာ COVID-19 ကူးစက်မှုနှုန်းကျဆင်းလာတာကြောင့်ဖြောပြေးပွဲတချို့ကိုပြန်ခွင့်ပြုထားပေမဲ့တချို့ကတော့ဆက်ပြီးပိတ်ထားပါတယ်။ဂီတာပွဲတွေနဲ့ရုပ်ရှင်ရုံတွေကိုပြန်ဖွင့်ပေးမှာဖြစ်တယ်လို့တခြားပြည်မှာလုပ်တဲ့အခမ်းအနားတွေကိုလည်းသတ်မှတ်ချက်တွေနဲ့ခွင့်ပြုမှာဖြစ်ကြောင်းဒါပေမဲ့ကာပွဲခန့်မှတွေ Disco နဲ့ Club တွေကိုတော့အထဲပဲဖြစ်ဖြစ်အပြင်ပဲဖြစ်ဖြစ်ဆက်ပြီးပိတ်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ကွန်ထေကပြောပါတယ်။စနေနေ့ပြည်ပိုင်းသောဆွေရသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
FOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထောက်ထည့်နေပါတယ်ကျွန်မဆွေမြတ်မောင်မှာ COVID-19 ရောဂါရှိမရှိအတည်ပြုနိုင်မှုစစ်ဆေးဆောင်ရွက်မှုတွေမှာနမူနာယူတာကဆလို့နောက်ဆုံးရလက်ထုတ်တဲ့အထိအစ်တိုင်းအရေးကြီးတယ်လို့နမူနာရီစစ်ဆေးမှုမှာတာဝန်ရှိတဲ့ဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝါဝါအောင်ကပြောပါရယ်နှကောင်းအာကောင်တိုးပတ်နမူနာဒီနေ့ကိုရချီစစ်ဆေးနေရတဲ့ဆေးသုတေသနဌာနရဲ့ဆောင်ရွက်ပုံအစဉ်စစ်နဲ့ပတ်သက်လို့ဒေါက်တာဝါဝါအောင်ကမေးမြန်းထားပါရယ
်စစချင်းမှာဆိုရှင် sample collection ပေါ့နော်ဒီ sample တွေကိုဒီနမူနာတွေကိုဘယ်လိုယူမလဲပေါ့နော်အဲဆေးရုံဆိုတဲ့ဆေးရုံအနေရော quarantine site ဆိုလို့ရှိရင်လည်း quarantine site ပါဒီ sample ယူပေးတဲ့ sample collection team တွေရှိရပေါ့နော်ဒီတော့ပတ်တွေဘယ်လိုယူရမလဲဆိုတော့လေ့ကျင့်သင်ကြားပေးတဲ့လူတွေကမှနမူနာတွေယူရဲဘာဖြစ်လို့ရှိဒီဟာဒီအရေးကြီးရပေါ့အဲဒီလိုမျိုးနမူနာကိုနီးမဲ့လမ်းမှန်နဲ့ယူတဲ့အခါကျမှကျမတို့ဒီရေကြီးကြမှန်ကန်စွာဖြေထုတ်ပေးနိုင်တယ်ပေါ့နော်ဒီဟာဒီ specimen collection team တွေအရေးကြီးရပေါ့နော်ပထမအဆင့်အနည်းနဲ့ဆိုလို့ရှိရင်အဲဒီတော့မှကျမတို့ဒီကောင်းမွန်တဲ့ပေါ့နော်နမူနာကျမတို့ရရှိမှာဖြစ်ပါရဲ့ရှင်ဟုတ်
အခုလိုမျိုးဒီနမူနာတွေသွားယူဖို့လို့အသေးချာပြည့်စဲသွားကြတာကနေပြီးတော့မှဒီ COVID-19 အတည်ပြုလူနာရှိမရှိပေါ့နော်အဖြေရလက်ထုတ်တဲ့အထိကိုအဆင့်ဆင့်အောင်လည်းရှင်းပြပါရှင်အဲ့တော့ဘယ်အဆင့်ဟာအရေးကြီးဆုံးလို့ပြောလို့ရပါလဲ
sample collection team ဒီနမူနာသွားယူတဲ့အဖွဲ့ဒီမနေ့ corona ရေလောက်ကိုသူစားထွက်ပြီးညနေ3နာရီ4နာရီလောက်သူပြန်လာကြတယ်ဒီခါလေးနည်းနည်းဆော့ဒီခါလေးနည်းနည်းနောက်ကြတယ်ပေါ့နော်အဲ့ဒီမှာ sample 100 200ပေါ့နော်သူတို့နဲ့ပါလာတယ်အဲ့ဒီချိန်ထဲမှာပဲကျမတို့စီကိုပါတယ်ဈေးရုံအတီးတီးရလေအဆောင်ကြည့်လူနာရေးစီကအဲ့ဒီတနေရလူနာရေးပေါ့နော်အဲ့လူနာရေးစီကနမူနာတွေကလည်းအဲ့ဈေးရုံအတီးတီးကဈေးရုံကားကြီးနဲ့အတီးတီးပို့လာတယ်ရေခဲပုံအတီးတီးနဲ့ပေါ့အဲ့တော့အဲ့ညနေ9နာရီဝါရီကနေပြီးကျမတို့ကဒေတာတွေစသွင်းကြတယ်သွင်းပြီးလို့ရှိရင်အဲ့ရေခဲပုံအတီးတီးကနေပြီးတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့သူတမတ်ချက်တိုင်းထုတ်ရတဲ့အဖွဲ့ပေါ့အဲ့4နာရီ9နာရီလောက်ကနေပြီးတော့ဒီလိုရုံမှုအစင်းနဲ့အပေါင်းချက်ခွဲကန်းနဲ့ဝင်ပြီးလို့လိုက်တာတို့ည10နာရီလောက်မှသူပြီးရရှင်နာမည်နဲ့အတီကျုပ်တွေနဲ့မှန်ကန်မှုရှိလားခွဲထားတာပေါ့မနေ့ကျလို့ရှင်လုတ်ဖို့အစင်းသင်းပေါ့နော်ဒီကဲပုံးတွေကိုဖြီးပေါ့နော်တက်တက်တက်ထားတဲ့တိတ်တွေကိုဖြီးပြီးလို့ရှင်စီရီထားရတာစက်တိုက်လုံးလို့ရှင်4နာရီ5နာရီလောက်အဲ့လောက်ကြာတယ်အဲ့ဒါပို့ပြီးတဲ့လုတ်လို့မကောင်းရှင်အဲ့ဒါအကြောင်းမလို့အဲ့ဒါပြင်ဆင်ရတဲ့အချိန်ကနေအရေးကြီးရဲ့အညာအထိပဲပေါ့နော်ပြီးတော့ကျတော့အဲ့ဒီချိန်မှာဒီတက်တွင်းတဲ့အဖွဲ့ကလည်းတွင်းနေရပေါ့တစ်ခါကလေးမှာတော့ညပဲလောက်ရတဲ့အခါမျိုးလည်းရှိရဲ့ရှင်ဒါပေမဲ့အခုကျမတို့အမြင်တမ်းလုပ်နေတဲ့အကြောင်းမို့ကျမတို့ဒီ shift နေလုပ်တဲ့အကြောင်းမလို့ည10နာရီလောက်မှာတတုတ်သိမ်းသွားတဲ့ဒီသိမ်းသွားတဲ့ sample မနေ့7နာရီမှာပြန်စားလုပ်တယ်အဲ့တော့မနေ့7နာရီကနေပြီးတော့မှနေ့လယ်တနာရီလောက်မှပြီးရဲ့ဆိုတော့အဲ့ဒီအချိန်ကလည်းရေးကြီးရဲ့ဒါအဲ့ဒီအချိန်ကနေပြီးတော့အဲ့ဒီအချိန် sample တွေကအချိန်ကထွက်လာပြီးတော့မှအပြင်ဆက်တင်နဲ့ covid ကိုရှာတဲ့အချိန်ကလည်းဒါဒီလည်းအရေးကြီးရဲ့အပြောကျမအရင်ရှာပြီးဒီအဖြေထွက်လာအောင်ကျမတို့ကဒီဆက်ကနေပြီးတော့ထွက်လာတဲ့အဖြေကိုကျမတို့စမ်းသိရတယ်ပေါ့နော်စမ်းသိပြီးသူရှင်ကျမတို့အဖြေထုတ်တဲ့အချိန်မှာဆိုလို့ရှိရင်ဗဇက်တွေကိုဝိုင်းပြီးတော့ပေါ့နော်ဆွေးနွေးပြီးတော့ဒီအဖြေတွေကိုထုတ်တယ်ပေါ့နော်ထုတ်ပြီးလို့ရှိလို့ကျမတို့ကနေပြီးတော့ဒီညနေမှာအချိန်ကြီးအချိန်နဲ့တပြေးညီထုတ်ပြန်နိုင်ဖို့တရုံနေရနေဒီလူနာတွေအဖြေရဖို့ဆိုကျမတို့ဒီထုတ်ပြန်ရအတော့အညနေပဲလေအရေးကြီးရပေါ့အဲ့အရေးကြီးတဲ့ပဲတော့ညနေဒီနိုင်ငံနိုင်ငံကြီးကအဲ့ဒီမှာပြန်ပြီးတော့ရောက်သွားတယ်ဆိုတော့အဲ့ဒါတော့တစ်နေ့လုံးပဲအရေးကြီးရယ် every step တိုင်းပါဖြစ်လို့ရှိရင်သူ့တာဝန်နဲ့သူအကုန်လုံးတိကျမှန်ကန်ဉာဏ်ဆန်မှ accuracy ရှိမှကျမတို့ဒီအဲ့ဒါဆိုအရေးကြီးတဲ့အကြောင်း every step တိုင်း every အချိန်တိုင်းအရေးကြီးတယ်ပေါ့နော
်အခုစေတုတေသနာဌာနမှာအခုလိုမျိုးစစ်ဆေးနေတဲ့သူကရောစုစုပေါင်းဘယ်နှယောက်လောက်ရှိပါလဲရှင်
ကျမတို့ team တစ်ခုလုံးအနေနဲ့ကတော့လူ40လောက်ရှိပါတယ်ရှင်။ဒါ management team မပါပေါ့ဒီတခွဲ R&D ဒီ new visa ထုတ်တယ်နောက်ပြီးလို့ရှင်တခွဲစမ်းတက်တယ်ပေါ့နော် molecule set တွေနဲ့အဲ့ဒီအခွဲကဆိုလို့ရှင်ကျမတို့18ယောက်ရှိပါတယ်ရှင်။အဲ့ဒါဆိုလို့ရှင်အဲ့ဒါဆိုလို့ရှင်အခွဲနှစ်ခွဲပေါ့နော်။ခွဲပြီးတော့ကြတော့ကျမတို့ team A နဲ့ B ပေါ့နော်။အလဲကြလောက်ဆောင်နေပါတယ်ဟုတ်ကဲ့
ဆီယမ်မာရဆဆဲတဲ့နေရာမှာပေါ့နော်အခုထပ်ပို့ပြီးတော့မှအဆင်ပြေလွယ်ကူအောင်လုပ်နိုင်ဖို့အတွက်ပေါ့ဘလို့ပံ့ပိုးမှုတွေထပ်လုပ်ရဲလို့ပြောလို့ရပါလဲရှင
်ကျမတို့ဒီ RNA မျိုးဗီဇာကိုထုတ်တဲ့အခါမှာဆိုလို့ရှိရင် manual ပေါ့နော်ကျမတို့ဥစ္စာပေါ့ကျမတို့တက်မှတ်ထားတဲ့ test kit တွေဒါတို့ပြတာကစ္စည်းတွေနဲ့ကျမတို့အဆင်ပြေလုပ်ဆောင်နေတာအဲ့လိုမျိုးကိုဒူအားအဓိကပေါ့နော်အခုဆိုလို့ရှိရင်အလိုလျောက်လုပ်ဆောင်ရင်ဆက်တည်တယ်ရှိရရှင်အဲ့ဒါဆိုလို့ရှိရင်တော့နည်းနည်းပို့ပြီးတော့ညံမယ်အလူလည်းနည်းနည်းပို့ပြီးတတ်တာမယ်ပေါ့နော်အခုဆိုလို့ရှိရင်ကြာအဲ့လို automatic RNA ထုတ်တဲ့ဆက်ကမျိုးသားကျမတို့ခွဲနေတဲ့ခွဲကမ်းမှာလည်းရှိတယ်ပေါ့နော်အဲ့ဒါနဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့ညံမယ်ကျမတို့လည်းဒီဟာရနိုင်ပံ့ပိုးပေးနိုင်ဖို့ကျွန်တော်တို့လည်းသဆိုင်ရာ management team ကတော့စီစဉ်နေပါတယ်အဲ့ဒီတော့ကျမတို့ကလည်းတော့ကိုပဲဆက်ပေါ့နော်အဲ့ဒါနဲ့ solution sample 300ကျော်ပေါ့နော်ဒီချိန်နဲ့လောက်ဆောင်နိုင်တယ်လို့ကျမလည်းသိရပါတယ်ရှင်အဲ့လိုမျိုးဆက်ကြီးရရှိရဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါတယ်ရှင
်စေတုတေသနာရဲ့အစစ်မြစ် molecule ဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှူးတေသနာကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျမဆွေးမြန်းပါမှာ
ရခိုင်နောက်ပိုင်းကကြောက်တော်မျိုးနေနဲ့မင်းပြမျိုးနေတွေမှာဒီအပိုင်းတွင်းဒေသခံတွေထောင်နေရှိထွက်ပြေးနေရတဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်နောက်ပိုင်းကကြောက်တော်မျိုးနဲ့ပေါ်ဝါချေးရွာတွင်မှာမိကပြစ်ခတ်မှုတွေရှိခဲ့ပြီးဒီကနေ့မနက်ပိုင်းကတပ်မတော်သားတွေချေးရွာတွင်ဝင်ရောက်လာတာကြောင့်ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြတယ်လို့ပေါ်ဝါဒေသခံတို့ကပြောပါတယ
်။ဟုတ်ကဲ့ရွာသားတွေကတော့ဒီထွက်ပြေးရမနေ့ကထွက်ပြေးတာဒါသာသာထွက်ပြေးတာဒီလိုကမျိုးကလင်းပဲဆွင့်ကြောင်ကြောင်မှုနဲ့မြန်မာတပ်မတော်ကကြာတော့အစ်ဒီဆက်ဖော့ဘွားနေပြီးဆက်ကနေပြီးတော့ဒီလိုကတနေ့တွင်နဲ့ပါပြန်ဖိုက်တယ်ရေးလိုက်ဖိုက်တယ်မော်တော်ရဲ့တရှင်းပြဖိုက်ရဆိုတော့ကြောက်လန့်ပြီးတော့ထွက်ပြေးကြတာလေရွာရှင်တွေတို့တွင်ကြောင်ကြောင်မှုတွေအများကြီးရှိတယ်။အဲ့ဒီဈေးဆိုင်ဈေးတွေလည်းမရောဘူးလောလောလာလဲလာလို့လာစားတွေကအကုန်လုံးဒုက္ခရောက်နေကြတယ်။အဲ့ဒီရွာထက်မှာရေးစခဲဖားမှာသူတို့ကအထိုင်နေတယ်။လူပြင်ကျမာနေတဲ့သူတို့ရှဲတုတ်စားပြီးတော့နေရတယ်သူတို့
ပိကရရပိုင်းကလည်းအပေါဝါချေးရွာကိုစစ်တပ်ကဝင်6လိုင်းပစ်ခတ်တာကြောင့်ဒေသခံတို့သေးစားဒဏ်ရာရရှိပြီးလူငယ်တို့ကိုတော့တပ်မတော်ဘက်ကဖမ်းဆီးတော့တယ်လို့အမည်မဖော်လို့တဲ့အပေါဝါဒေသခံတို့ကပြောပါတယ်။
နေရအပဝါတရားဟိုပင်ချုံတရားနေရပင်ချုံကအပြင်းလေသူတို့ကတက်မတော်နဲ့ထိတ်ကက်ကြည့်ပြီးတော့သူတို့ပေါ်တော့တာလူငယ်ပိုင်းပါရောမြတ်အသက်30ကျော်လောက်ပဲရှိနေတယ
်ဒေတာခန်တွေရဲ့ပြောဆိုရှင်နဲ့ပတ်သက်ပြီးတော့တက်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကအခုလိုပြောပါတယ
်ကျွန်တော်ပြောချင်တာကတော့ဒီသတင်းတွေကကောလာဟလတွေဖြစ်ဖို့များပါတယ်သတင်းတွေကိုစီစဉ်ဖို့အရေးကြီးပါတယ်လို့အဲ့ဒါလေးပြောချင်နေကြဟောတော့ကျွန်တော်တို့တက်တည်ရဲ့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကပြောပါဦး
ဒါပြင်မင်းသားမျိုးနွယ်ဖက်တွေမှာလည်းပြစ်ခတ်မှုတွေနဲ့ဒေသခံတွေကိုစစ်ဆေးမေးမြန်းတာတွေရှိတာကြောင့်ကြောက်ခောက်ကြီးရွာနဲ့တစ်ပေါင်းတုံကြီးရွာကဒေသခံတထောင်ကျော်လောက်နီးစပ်အားကိုထွက်ပြေးသွားကြတယ်လို့မင်းသားမျိုးနွယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်
အဒီဆောက်ရကနေစီရကူရနေရတယ်အဲဒီမှာဟိုအဲဒီချက်ခေါ်ဦးမယ်သက်ဖို့တော့ဂျာမားမိုင်းပေါ့ကျေလို့အဲဒီနေမှာဒေသခံတွေကတောက်လန်ပြီးတော့သက်ဖို့ဖြစ်ပြီးတယ်လို့တောက်လန်ပြီးတော့ဒီအမင်းသားပါဝန်ကြောင့်ဖြစ်တဲ့ဒီလုံကောက်ကြီးရာရှိတယ်လူမျိုးတွေကိုပြေးရာရှိတယ်မျိုးနေမှာငုတ်ဖို့ကပြေးရာကရှိတယ်ဒီသူ့ဒီအမင်းသားတော်ကပြေးရာတွေမှာအဲ့တော့သူ့မှာပေါ်ရပြီးတော့ကိုအဲ့ဒါကြောင့်လည်းအရင်ကပေါ်ရနေတဲ့အရာကိုရှိတယ်။
မနေ့ကလည်းပုံနှကြောင်မျိုးပေါ်မှာတမတော်သားတူဦးကိုဒါနဲ့ထုတ်ပြီးတူဦးကိုမြင်မသိလူတစုကဖမ်းဆီးသွားပြီးနောက်ပိုင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးဒေသခံတွေတည်ဆုံးတာတွေရှိခဲ့ပါတယ်။တည်ဆုံးသောသူကိုတမတော်ဖက်ကပြစ်လိုက်တာဖြစ်ပြီးတမတော်ဖက်ကတော့တည်ဆုံးသောသူရဲ့လက်မှာလက်လုံးမိုင်းနဲ့ဓာတ်တလဲပါရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းမနေ့ကဖြစ်စဉ်ကြောင့်ပုံနှကြောင်မျိုးတစ်ခုလုံးလူတော်လူလာကင်းမဲ့နေပြီးမြို့ပေါ်ကဈေးဆိုင်တွေလည်းဖောက်ထွင်းခံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ကျွန်တော်တက်နိုင်စစ်တွေကလည်းတင်ပြပို့ထားတာပါ။
မူလနေရရင်းကိုပြန်ဖို့မဖြစ်နိုင်တော့တဲ့ကချင်းပြည်နယ်ပူဇာဦးမြို့နယ်ကစစ်ရှောင်390အတွက်နေရာတိတ်မှပြန်လည်နေရာချထားပေးဖို့စီစဉ်လှုပ်ဆောင်နေတဲ့အခြေအနေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ကချင်းလွတ်လပ်ရေးဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရာကနေတင်းချောင်လာကြတဲ့ပူဇာဦးမြို့နယ်လုံစွတ်စခန်းကစစ်ရှောင်တွေအတွက်ကချင်းဒေသစစ်ဘေးရှောင်များကူညီဆောင်ရှောက်ရေးကော်မတီ KHCC ကနေပူဇာဦးနဲ့မချမ်းပေါ်ကြားမှာပြန်လည်နေရာချထားပေးဖို့စီစဉ်လှုပ်ဆောင်နေတယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌတိုက်ခါတော်ရဆရာဒေါက်တာခလန်းဆန်းစွန်ကပြောပါတယ
်မချမ်းပေါ်တဲ့ပေါ်တော့ကြားကနေရာတစ်ခုကိုတော့ကြည့်ပြီးမှကျွန်တော်တို့အမှန်နဲ့ညှိနှိုင်းပေးတယ်ရွာကအခါနေနဲ့ပေါ့ဒေသခံတွေနဲ့နောက်ဆုံးတော့ပြည်တယ်သွားတယ်အဲ့မှာကျွန်တော်ဧက60နဲ့ဧကကိုသူတို့အင်ချီ82လူကြီး300ကျော်ရအဲ့ဒါကိုကျွန်တော်ခုသက်ဆိုင်ရာခရိုင်နဲ့ညီနိုင်ကြီးမှအားလုံးညီတိုင်းချင်းတွေပြီးဒီမြေပေါ်ဖောင်ဒေးရှင်းရဲ့အကူအညီနဲ့ခုအချက်ချင်းဖြစ်နေပြီ။မနေ့ကတော့ကျွန်တော်တို့ဒီမွန်ဆူဝင်းကြီးဒေါက်တာဒွန်းညအေရိုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးမှလုပ်ငန်းတော့စဖို့အခု ပူတာဦးမြို့နယ်လုံဆုပ်စစ်ဆောင်စခန်းကစစ်ဘေးရှောင်တွေအတွက်ပူတာဦးမြို့နယ်မချမ်းပေါ်ဂျာမာရှိတဲ့စစ်တမ်းရွာရဲ့ဘေးမှာမြေနေရာတစ်ခုကိုဆိုးရွားနေနိုင်ပြီဂျပန်နိုင်ငံနိဗ္ဗာန်ဖောင်ဒေးရှင်းအကူအညီနဲ့စီစဉ်ပေးနေတာလို့သူကဆိုပါတယ်ဆစ်ဆောင်တွေအနေနဲ့မူလနေရာရင်းမှာပြန်လည်နေထိုင်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရာတိတ်ကိုစီစဉ်နေတာလို့ဒေါက်တာခလ
issue top up with one melule, Duga Subare, Session Regu Nia Chantabi Yedre, Minia the Kusis and Bebu, Pine Wunjijona, Soya Tama, Kachinit Chinkria, Pojo, Gibi Zigani, Akuni, Janawaila, Chavaniga, Tonsu Takevare, Nia Shibyang, Lunzo Sichang Sagan Taunga, Upon Tingaro. တင်တော်မဲ့နေရာတွေကတော့တိုင်းကြီးပါပြီလူကြီးကတော့ညခုနှစ်ဆယ်စင်းပြင်းနေတော့ဟိုဟိုဦးကြီးရဲ့ကိုလိုတင်းနေနေရာကြီးကဘုလိုတော့ဦးကမြေကြီးကလက်တင်နေရာလူမရှိတော့တင်တော်မဲ့ကျွန်တော်အဲ့ဒီအစ်ကြီးညာယူတာဘူတာဦးမြို့လုံစိုးစစ်ဆောင်စခန်းကစစ်ဆောင်များစုဟာမချမ်းဘောဘူတာဦးနဲ့ခေါလံဘူးမြို့နယ်တို့ကမပြုံးကြီးရွာအင်ခါကအင်ဖီကဖကန်းကြီးရွာနဲ့နှင်းတောင်ကောင်ကြီးရွာတို့ကရွာသားတွေဖြ
ကျွန်တော်တို့ကအမှန်နဲ့ခုခုတော့ကြည်ကြီးမှာကျွန်တော်တို့အမှန်နဲ့နေနေခုနှစ်နှစ်မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်နဲ့ကရင်ဦးတို့တိုက်ပွဲဖြစ်စဉ်ကြောင့်စစ်ဆောင်ဦးရီတသိန်းတောင်ကျော်ရှိလာနေခဲ့ပြီးတရုတ်နယ်စပ်နဲ့ပြည်တွင်းမှာစစ်ဆောင်စခန်း ကချင်ဆက်ဆောင်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်လက်နက်ကင်တွေသဘောတူညီမှုတဆုံတစ်ခုရရှိမှသာလျှင်နေရပြန်နိုင်ရေးဆိတ်ချရမယ်လို့ဇွန်လ9ရက်နေ့မှာကြေညာခဲ့ကချင်တိုက်ပွဲ9နှစ်ပြည့်နေ့မှာကချင်မျိုးသားတိုင်ပင်ခံဖွဲ့ကတိုက်တွန်းတောင်းဆိုထားပါတယ်။ကချင်လက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့ကရင်ဟာမြန်မာစစ်ရဲ့အန်စီအေပြည့်ရစာချုပ်လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူး။က
ခသည်တွေဟာသူတို့ရောက်နေတဲ့အရာတွေတာကလူမှုအတိုင်းဝိုင်းကိုအကျိုးပြုကြတယ်လို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်သူတချို့ကပြောပါတယ်မြန်မာနယ်စပ်တိုင်းဒေသတွေမှာစစ်ပွဲတွေအချိန်မြွေပြန်ဖြစ်လာနိုင်တာကြောင့်လဲဒုက္ခသည်တွေအိမ်မပြန်နိုင်ဖြစ်နေရတယ်လို့ထောက်ပြကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ဒါမဲ့ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒီနေ့ဒုက္ခသည်များနေ့အတွက်ကုလသမဂ္ဂအဖွဲ့ကြီးရဲ့လှုံ့ဆော်ချက်ကတော့ Every Action Counts ဒုက္ခသည်တွေအတွက်လှုံ့ရှားမှုတိုင်းကအရေးပါတယ်ဆိုတဲ့ဆောင်းပုဒ်ပဲဖြစ်ပါတယ်။လက်ရှိကမ္ဘာလုံးမှာကိုဗစ်ကာယောဂါဒါနဲ့ချီဖြစ်နေတာကြောင့်ရောပြည်ပကဝင်ရောက်အခြေချလာမဲ့နိုင်ငံသားတွေအပေါ်ဗီဇာကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကြောက်ပါထိုင်းမလေးရှားနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုဝင်လာဖို့စောင့်နေကြတဲ့ဒုက္ခသည်အစီအစဉ်တွေနှောင့်တီးရပ်တန့်နေကြောင်းအိန္ဒိယနာပြည်နယ်မှာမြန်မာဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ချင်းမျိုးသားဒေါက်တာရိုဒင်းငါက VOA ကိုပြောပါတယ
် COVID-19 ဖြစ်တဲ့ဒီ3လအတွင်းမှာတော့ဒီထူးခြားတဲ့ကြောင်းလဲမှုမတွေ့ဘူးမတွေ့ဘူးဆိုတာကဒီအစကတည်းကသမ္မတထရမ့်ကနေဒီ immigrant visa တွေကိုပိတ်ခဲ့တာဘူး Now,ဒုက္ခသည်စခန်းတမမမလေးရှားနေအမေရိကကြောင်းရွှေ့ကိုခေါ်တာပေါ့နော်ဒီ resettlement ဒီဝင်ခွင့်ရတဲ့လူတွေကလည်းဒီအပီပီဆိုင်ရာဒီကြောင်းလိုင်းတွေပိတ်ထားတော့အဲ့ဒါအခုဒီဝင်လာတဲ့လူတွေမရှိသလောက်ပဲ
မြန်မာတိုင်းရင်းသားတွေမိငံမြောင်စုမှာဒုက္ခသည်အဖြစ်အခြေချခွင့်ရလာတဲ့အတွက်ပညာရေးကျန်းမာရေးလူနေမှုဘဝအပိုင်းမှာပါတိုးတက်မှုရှိလာကြတယ်လို့မင်းဒီဆိုတာပြည်နယ်မှာဒုက္ခသည်အရေးတောက်လျှောက်ကူညီဆောင်ရွက်ခဲ့တဲ့ကရင်တိုင်းသားကိုဝေလင်းကပြောပါတယ
်ကျွန်တော်တို့ဒုက္ခတဲ့ဘဝကနေပြီးတော့ဒီအမေရိကန်နိုင်ငံကိုရောက်လာတယ်ဆိုတော့ကွာခြားမို့တော့အပြတ်တော့ကွာတော့ပေါ့ဒုက္ခတဲ့မှာနေတော့လုပ်ငန်းကိန်းကအခွင့်အရေးတွေဘာမှမရှိဘူးငွေတွေလည်းဘာမှမရှိဘူးအမေရိကန်နိုင်ငံမှာရောက်လာရင်အသက်အရွယ်တွေမြေပြီးတော့စာပြီးမတက်တိတိုင်တော့အဲသူတို့မှကွာပေါ့အလုပ်လုပ်နိုင်တဲ့အခွင့်အရေးလေးတွေရှိတော့ငွေလေးတွေရှိလာတယ်ဒီတက်ကြီးရွယ်အိုတွေရဲ့အခြေအနေကြတော့ဈေးဝါကုသမှုနဲ့ပတ်သက်လို့အရန်ကိုအစင်ဒီတဲ့အနေထားမျိုးမှာရောက်လာမယ်။နောက်တစ်ပိုင်းကျတော့ဒီရောက်လာတဲ့ဒီကလေးတွေကများတော့ချင်းလဲ high school တွေပါထဏကြောင်းနေရတော့အောင်ကြတယ်။ပြီးတော့အတက်မွေးပိုင်းကျောင်းပညာတွေပေါ့။ဘွဲတွေဘာတွေလဲရလာတယ်။
ตัวเด็กกว่าช้ามุระอันยาชิลาอกุลโดกาเดบัวกันนี่อเมริกันลูกเพื่อสีกูเปลี่ยนจูบอยู่ได้ดูเรียบเชื่ออกุเชยมาเมียนด้วยลายอาเจ้าดาวดารูดิงหะกะตรงตาบาร์เลยฉะนั้นเราอันยาดีจูบอยู่บาร์เลยอกุฉะนั้นนี่เรื่องอินเดียนาโพลิสปะวุ่นเจมาชีเรเซจยองอลบยูมีมาสมาพิตาเรียตีนามะกาวน์ดรอยาเลยจูจูซาซาอลบลบจาเล ที่หาเจ้าที่อินเดียนาโพลิสอะไรตัวเต็มหัวสีลาเลยตัวเนี่ยตาตมีเลยตะครูรอดแต่ก็ตัวก็เลยเจ้าที่เรารู้เลยตะชู้สุเสียเวรเลยสีลาเลยตัวนับอยู่เสียมาเลยเอลาดูยาตัวเสียงสีขันเลยมาเล่าเล่าในใจเลยมาเจ้าเวรทันเล่าไปดูเลยสีลาบีมาอเมริกันเนี่ยที่เล็กที่จะยึดมาเรื่อยมาตาเวรทันสาวเนี่ยรู้เลยอันนี้สีลาบี
ตัวที่อเมริกันที่เราสู้เยอะลุ่นเองผู้ป้าวันจันทร์เราทักคุยเรื่องลุ่นเรื่องนี้ที่ทุ่งลาจ้าบ้าบีอย่างนั้นเองมาพิจารณาเฉยๆเดี๋ยวจะเอายาตาสุยาที่ฉีดลาบีแม่เนื้อจะแต่งหน้าที่ตาลีมาสิบวันเรื่องเชื่อมือเปลี่ยนเปลี่ยนลานนี้เชื่อในเรื่องเจ้าดูการเดี๋ยวเองไม่เปลี่ยนเย็บไปพี่นี่อะไรลูกกูวิ่งเล่นกับมีมาเลยจะต้องตีอัตลาดเดียวดูการเดี๋ยวสังเกตที่ไทยเนี่ยประมาณนี้สามสิบชั่วตัวหัวว่าชินีตรงไว้ลูกจะต้องเ တခါတဲ့တွေတချို့ဟိုရခိုင်တော့အနေငယ်တော့ပြန်တော့တဲ့လူရှိတယ်လို့အာကျန်ရှိနေတဲ့ဒီလူတွေလည်းအများကြီးရှိနေတယ်။ဘာကြောင့်မပြန်နိုင်သေးလဲဆိုတော့ဒါကတော့ဒီနိုင်ငံရေးပြဿနာနဲ့ပတ်သက်နေလို့ပဲ။တဲ့နိုင်ငံပြည်ပခတ်ကဟိုဘောအချိန်မီပြန်ပြီးဖြစ်နိုင်တယ်ဆိုတော့အနေထားမျိုးကိုဒီဒုက္ခတွေကမြင်နေတဲ့အတွက်ကြောင့်မလို့မပြန်ကြွားရတဲ့အနေထားမျိုးမှရှိတယ်လို့ကျွန်တော်ဒီလိုပဲဟောမြင်တယ
်။မြန်မာနိုင်ငံရေးပြဿနာမဖြေရှင်းနိုင်သေးဘူး။မြန်မာနိုင်ငံကနေဒုက္ခတွေဆက်ထွက်နေအောင်မှာပဲလို့ဒေါက်တာရိုဒင်းဟာကထောက်ပြပါတယ်။ကမ္ဘာပေါ်မှာအကြောင်းမျိုးမျိုးကြောင့်ဒုက္ခတွေဖြစ်လာရသူလူဦးရေ26သန်းနီးပါးရှိပြီးအမေရိကန်ပြည်ထောင်စုမှာလာရောက်ခိုလုံကြတဲ့မြန်မာဒုက္ခတွေပေါင်းတောင်းနဲ့ချီရှိပါတယ်။အများစုဟာကရင်ချင်း၊ကရင်နီ၊မွန်ကချင်း၊ရှမ်းနဲ့ရိုဟင်ဂျာတွေဖြစ်ကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ
။ကျမကစုမုံပါရှင်။အရသာဆွေရလက်ထက်နိုင်ငံရေးအကျဉ်းသားဥယျာဉ်ရာနဲ့ခြေပြီးဆက်ရှိနေသေးတဲ့အပေါ်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတို့အရေးယူခံနေရတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုပြောပြပေးကြပါမယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးဦးစားပေးပါတယ်ဆိုတဲ့ NLD ဆွေရလက်ထက်မှာအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေခံခွင့်ရရဖို့တောင်းဆိုတဲ့အတွက်တရားစွဲဆိုခံနေရသူတွေစုစုပေါင်း600နီးပါးရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကထုတ်ပြန်ထားပါတယ်။နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီတောင်းဆိုဆန္ဒပြနေသူတွေကိုအခုအချိန်ထိဆက်လက်ဖမ်းဆီးထောင်ချတရားစွဲဆိုနေတဲ့အခြေအနေကိုတော့ AABBB ရဲ့တွဲဖက်အတွေ့အမှုကိုပိုကြီးကရှင်းပြပါတယ
်။စည်ရင်းအရာပေါ့နော်။အကျဉ်းထောင်တွေကနေပြီးတော့အမှုရင်ဆိုင်နေတဲ့နိုင်ငံရေးအကျဉ်းသားက142ယောက်ရှိတယ်။ထောင်ချပြီးသားနိုင်ငံရေးအကျဉ်းသားက42ယောက်ရှိတယ်။ထောင်အပြင်ဘက်ကနေပြီးတော့အမှုရင်ဆိုင်နေရတဲ့ဟိုနိုင်ငံရေးကျင်းသားက၄ယောက်၉ယောက်ရှိပါတယ်။အားလုံးပေါင်း၅ယောက်၉ယောက်ရှိပါတယ်။ဒါကဘာကိုပြတယ်လဲဆိုတော့ကကြတယ်မြန်မာနိုင်ငံရေးတိုးတက်မှုလေးကွေးနေတာကိုပြတယ်။နိုင်ငံရေးကျင်းသားတွေကတိုင်းရင်းသားတွေလည်းပါတယ်။တိုင်းရင်းသားနိုင်ငံရေးကျင်းသားတွေကိုအဲ့လိုဖမ်းနေဆိုလို့ရှိရင်ကျွန်တော်တို့အလို့သက်ပြန်လို့တင်ပြရတော့လည်းနောက်ချက်ချင်းရှင်းလိုက်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ AADB ရဲ့ဆောင်မုတ်ကနိုင်ငံရေးကျင်းသားများရှိနေတယ်လေအလို့သက်ပြန်လို့တင်ပြရမဖြစ်နိုင်ဘူး။ဆိုတော့ကတော့ကျွန်တော်တို့မဝေးသေးတဲ့အတိတ်ကသင်္ကန်းစာတွေကိုလည်းကျွန်တော်တို့ယူခဲ့။အရင်တော့ဆစ်ဆိုးရကဒေါက်တာဆစ်ကြီးကိုဖန်ထားတယ်၊မြို့နိုင်ကိုဖန်ထားတယ်၊တိုင်းသားကောင်းကောင်းကိုဖန်ထားတယ်။အဲ့လိုမျိုးဖန်ထားတယ်ဆိုလို့ရှိရင်အကူသက်ပြန်လဲတင်မဲ့ရတဲ့အနောက်ချက်ဖြစ်တယ်။အဲ့လိုပဲနိုင်ငံကရဲ့ဒီပိတ်ဆို့မှုတွေပုံပြီးမြင့်တက်လာတယ်။နောက်ဖန်ထားရေးစီးနေရုံနဲ့ကျွန်တော်တို့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတော့ကျွန်တော်တို့တေချာသင်္ကန်းစာယူဖို့လိုအပ်ပါတယ်။
အခုလုံးမကိုဒေါင်းတို့မျိုးဆက်တန်ကြဖွဲ့ကိုတက်မတော်ဘက်ကဆွဲချက်တွေနဲ့မျိုးနယ်အသီးသီးမှာထောင်ဇက်တိုက်ချနေတဲ့အပေါ်မှာလဲလူလက်ခွင့်ကိုထုတ်ဖော်ပြောဆိုလှုံ့ရှားသူတွေစုဖွဲ့ထားတဲ့တန်မြမာအဖွဲ့ကဂျွန်လ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးဒေါင်းတို့မျိုးဆက်အဖွဲ့ပေါ်တရားစွဲဆိုထားတာကိုအမြန်ဆုံးရုပ်သိမ်းဖို့နဲ့အမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။နိုင်ငံသားတွေရဲ့အခြေခံခွင့်ရေးဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်အရာမြမရိုးရအစင်လာတိုင်းတန်ကြပ်ထိုးပြီးအစိုးရအာဏာပိုင်ကိုထောက်ပြခဲ့ကြတဲ့အစင်လာကိုထိပါးစေတဲ့လို့ရဖြစ်လဲပန်မြန်မာကရှုမြင်ကြောင်းပန်မြန်မာရဲ့အတွေ့အမှုမြေမုံတွင်ကပြောပါတယ
်ဒီလူလက်စာထောက်ဖို့ပြောဆိုပိုင်ခွင့်ပေါ့နော်အဲ့ဒီပေါ်မှာတန်ကြပ်ဆိုတာမြန်မာအရေးကြီးတဲ့အရာတစ်ခုပေါ့နော်ကျွန်တော်မြန်မာရိုးရညီညွတ်မှုအစင်လာတစ်ခုလေဒီလိုဟာမျိုးကြီးကိုတရားစွဲတယ်ဟ ထောင်နေချတယ်နောက်ပြီးတရားစွဲနေရာမှာလည်းတချိန်တစ်ခါပဲမဟုတ်ပဲပေါ့နော်အတန်းစီပြီးရောပေါ့နော်အများကြီးစွဲတယ်သူအမျိုးသားကျွန်တော်မြန်မာပြည်ရဲ့တမိုင်းမှာဒါပထမဦးဆုံးနေပါလိမ့်မယ်နော်တာမျိုးကြီးလောက်တာဟာဒီလူသက်စာထုတ်ဖို့ပြောဆိုပိုင်ခွင့်ချင်း6ရက်လို့ကျွန်တော်မြန်မာနေပြီးရောယူဆတာပေါ့နော်ယူဆရဲ့အတုံးတက်တဲ့ဒါကြောင့်တာမျိုးကြီးကမလုပ်တဲ့မလုပ်အပ်တဲ့အရာပေါ့နော်အဓိက ားစရေးမှာလည်းအများကြီးအထောက်အကူပြုနိုင်တဲ့အနေအထားတွေတွေ့ရတယ်။ဒါကြောင့်ကျွန်တော်ကလည်းဒီသမ္မတတော်အနေနဲ့ပေါ့နော်ဒီလိုတရားစွဲဆိုမှုကိုရုပ်သိမ်းပေးဖို့ပဲကျွန်တော်ကမြစ်တာရက်ခံတောင်းဆိုတာဖြစ်ပါရဲ့ဗျာ
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုရာဇဝတ်မှုတစ်ခုလို့သဘောထားနေတာဟာဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးဦးဆောင်လှုပ်ရှားသူကိုပိုကြီးကထောက်ပြပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုမှုဆိုလို့ရှိရင်ရာဇဝတ်မှုဖြစ်နေတဲ့အစင်မှာပဲရှိနေတယ်။ဒေါင်းလူမျိုးဆက်ကတော့ငကိုရဲရကူကမဖမ်းတင်ဘူး။ဆိုတော့စပန်းနဲ့ဟိုနိုင်ငံရေးအကုန်သိကတိုက်ပြီးတော့အရန်ကျဆင်းနေတာဖြစ်တယ်။အခုလိုမျိုးအမှုကတူနေတဲ့အမှုတွေကိုဟိုပဲဟိုတရားရုံးကချက်တယ်ဒီတရားရုံးကချက်တယ်ဆိုတဲ့ခါကျတော့ကျွန်တော်နိုင်ငံကုန်လိုက်ကောင်ပို့ပြီးတော့ကြုံဆိုးနေတာကလည်းအပတ်တင်ပါပါဖမ်းလိုက်စီးတဲ့ရုံကပြဿနာကြီးကပြည်ပြတော့တော့မဟုတ်ပဲနဲ့ပြဿနာကြီးပုံမှုဆိုးသွားသွားစေရပဲရှိခရော့ခါကျတော့ကျွန်တော်တို့ဒီအစိုးရကောဒီတက်မတော်ကောတာဝန်ရှိတဲ့သူတွေကစိတ်ကြံကြံကြံချင်းရှိမှုတို့ဒီတဲ့အခါကျတော့ဒီလူငယ်တွေရဲ့လုံအားတွေကျွန်တော်တို့တိုင်းပြည်ကအလျောင်းကိုဆုံးရှုံးလာတာမျိုးရှိတယ်သူတို့ကိုထောင်ပေါင်းနေလှုပ်ပေးပြီးတဲ့အခါကျတော့သူတို့ရဲ့လုံအားတွေကိုတိုင်းပြည်တို့အသုံးချဖို့ပြုတယ်
။လက်ရှိကိုဗစ် -19 ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်မြန်မာနိုင်ငံတွင်းအကျဉ်းထောင်အကျဉ်းစခန်းတွေမှာအကျဉ်းသားဥယျာဉ်ထူထပ်များပြားလွန်းနေတာ၊ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာ၊အဟာရမပြည့်ဝတာ၊တကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်မရှိတာတွေကြောင့်အကျဉ်းထောင်တွေမှာကိုဗစ် -19 ကူးစက်ဖို့လွယ်ကူနေပြီးအထူးစိုးရိမ်ရတဲ့အခြေအနေရောက်နေတာကြောင့်အကြဝင်ရှိသူတွေအလေးထားလှုပ်ဆောင်ပေးဖို့ကိုလည်း AAPP အပါအဝင်အကျဉ်းသားရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်။ကျွန်မဆုမမ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာထွက်ပြေးအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်လာနိုင်ကြဖို့အတွက်အစိုးရကထူးလျင်တွေစီစဉ်ပြီးပြန်ခေါ်ပေးကြတာမှာဒီလိုခီးစင်တွေကိုမောင်းနေရတဲ့လျင်မှုတွေအထက်လဲယောဂကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားကြရတယ်လို့ခီးစင်ကပြန်လာတဲ့အခါမှာလဲယောဂဆောင်ကြည့်ထိတ်ချုပ်တဲ့အနေနဲ့အနည်းဆုံး21ရက်တိကျခွဲနေကြရပါတယ်။ဒီလို COVID-19 ကာလလျင်မောင်းခဲ့ကြသူတွေထဲမှာမြမမျိုးသားလေကြောင်းလိုင်းကထူးလျင်မှုကြီးမအီချော်ဖြူလဲပါပါတယ်။COVID-19 ကာလအထွေကြုံနေတဲ့အတူအမျိုးသမီးလေယင်မှုတရားရဲ့ဖြတ်တန်းမှုတချို့ကိုတော့ဒုလေယင်မှုကြီးမအီချောဖြူကိုမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင
်သိထားတာကတော့မအီချောဖြူကဒီအခုကိုဗစ်ဒီဖြစ်နေတဲ့ကာလမှာနိုင်ငံရဲ့ချမ်းမာလည်းမြန်မာလူမျိုးတွေကအများကြီးအလုပ်လုပ်နေကြတဲ့ပြန်လာမဲ့သူတွေအတွက်ပေါ့နော်ဒီအထူးလေရင်တွေစီစဉ်ပြီးတော့သွားတဲ့အခါမှာလေရင်မောင်းခဲ့ရတယ်လို့သိရပါတယ်အဲ့ဒါကကိုကတာဝန်ရမောင်းခဲ့ရတာလားဒါမှမဟုတ်ကိုရွေးချယ်မှုနဲ့ကိုမောင်းတာလားဒီသွားတဲ့အကြောင်းလေးကိုနည်းနည်းပြောပြပါလားရှင
့်ဟုတ်တာဝန်ရလားရွေးချယ်ရမောင်းရလားဆိုတော့ဒါနှစ်မျိုးလုံးပေါ့နော်ဟိုညီမတို့အခုဒီနောက်ဆုံးပိတ်သွားခဲ့တဲ့ relief flight ပေါ့နော်စင်ကာပူမှာတက်ခေါ်ခဲ့တဲ့ flight ဆိုလို့ရှိရင်တော့ဒါဟိုသူရဲ့ rostering pattern နဲ့ညီမတို့ schedule အရတက်ခေါ်ပြရပေါ့ဒါမဲ့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်ဥမာ Bangkok ကိုဒီ covid မှာကွန်ပစ္စည်းရဲ့ cargo only flight တွေပါတယ်ဆိုလို့ရှိရင်တော့ညီမတက်ကို request လုပ်ပြီးတော့ flight ချင်တယ်ဆိုပြီးတော့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်
အဲ့တော့ကိုကဗိုလန်တီးယားလုပ်ပြီးသွားတဲ့အချိန်ပဲဖြစ်ဖြစ်ပေါ့နော်။နောက်ဒီတာဝန်ရသွားတဲ့အခါမှာပဲဖြစ်ဖြစ်အခုလိုမျိုးကိုဗစ်ကာလဖြစ်နေတဲ့အချိန်မှာဒါကဒီယောဂနဲ့ပတ်သက်ပြီးတော့ကလည်းဒါအရန်သတိထားနေရတဲ့အချိန်ဆိုတော့လေအခုဆိုရင်ဒီအထူးလေယာဉ်တွေ shelter flights တွေပေါ့နော်ဆိုလို့ရှိရင်ဒါကဒီရဲမှာဆိုရင်ယောဂရှိတဲ့သူတွေလည်းပါခြင်းပါနိုင်တယ်ပါခြင်းမှလည်းပါနိုင်မယ
်
ဆိုတော့အဲ့ဒီလိုအနေအထားမျိုးမှာဒါကပြောရရင်တော့တာမန်ပုံမှန်အလုပ်ချိန်လည်းတော့မတူဘူးပေါ့လေအဲ့ဒီအချိန်မှာပို့ပြီးတော့ဘာတွေပို့ပြီးတော့တတိထားရတယ်လဲအခက်ခဲတွေတော့ကြုံခဲ့ရတာရှိပါသလား
အဲဘာလို့ပို့ပြီးတတိထားပြရလဲဆိုတော့ပုံမှန်အချိန်တွေတော့မတူဘူးပေါ့နော်။မပြောသလိုမျိုးခဏအဓိကတော့ကိုကဒါလိုက်ချင်တာအဓိကကိုရဲ့ဒါ professional အလုပ်လည်းဖြစ်တယ်ပြီးတော့ကိုကိုယ်တိုင်းဝါသနာပါပြီးတော့အရင်ယူသွတ်တဲ့အလုပ်လည်းဖြစ်တယ်ပေါ့နော်။အဲ့တော့ဟိုမမောင်းတာကြာရင်မောင်းကျင်နေတာပေါ့နော်အများကြီးလေးဆိုတာပြီးတော့ဒီ relief flight ဆိုလို့ရှိရင်လည်းဘာလို့ပြောအဓိကလိုမျိုးအခက်အခဲတွေဖြစ်နေတဲ့အချိန်နည်းနည်းအဆင်မပြေဖြစ်နေတဲ့လူတိုင်းအိမ်ပြန်နေကြတာပဲလေ။ဆိုတော့ဒီလိုမျိုးအလိုကိုချင်းစာရေပေါ့နော်အနေဆုံးကိုတက်နိုင်တဲ့ဘက်ကတစောင်းတနေအကူကြီးရတယ်မနေဘူးဆိုတဲ့စိတ်နဲ့အလိုမျိုးလိုက်ဖြစ်တာပေါ့နော်အခက်ခဲရတော့ဘာတွေပုံမှန်ချိန်နဲ့မတူတာကတော့ဘာတွေရှိလဲဆိုတော့ပုံမှန်လိုမျိုးအရင်လိုပေါ့ပေါ့ဆဆတော့ဒီလိုမျိုးနေထိုင်လို့တော့မရဘူးပေါ့ကိုအလိုဆုံးဟိုကိုထိတွေ့ရမဲ့ပစ္စည်းတွေကအစားပေါ့နော်အလိုမျိုးအရန်ကယူဆိုင်ရတယ်ပေါ့ညီမဆိုဒီ operation ကနေသူတို့မဖြစ်မနေထုံးရမဲ့ဒီ flight သွားကနေ item တွေသူ list တွေနဲ့ပေးထားတယ်ဒီ mask တွေ face shield တွေ glass တွေနော်အဲ့လို sanitizer အစုံပဲပေါ့နော် crew တွေ cabin crew တွေဆိုလို့ရှိရင် PPE တွေပါဝတ်ပြီးတော့သူတို့ flight ကိုလိုက်ရတယ်ပေါ့ operation စပြီးတော့သွားပြီဆိုတာနဲ့အကုန်လုံးခဏပြောထားတဲ့ဥစ္စာတွေအကုန်တတ်ထားရတယ်ပြီးတော့ညီမတို့အဲ cockpit ထဲမှာအဲ့လိုမျိုး disinfection လေးအရင်လုပ်တယ်လုပ်ပြီးတော့မှဝင်တယ်ပြီးတော့အခန်းကိုဝင်လိုက်ပြီဆိုတာနဲ့ညီမတို့နောက်ကိုမထွက်တော့ဘူးပေါ့နော်တက်နိုင်တယ်လား passenger boarding စပြီဆိုတာနဲ့ညီမတို့နောက်ကိုလုံးဝမထွက်တော့ဘူးပေါ့ဟုတ်ရှေ့ကိုလည်း cabin crew ကိုမလာခိုင်းတော့ညီမတို့လည်းနောက်ကိုမထွက်တော့ဘူးပေါ့အဲ့လိုမျိုးလည်းပဲပြန်လာတာပေါ့ဟုတ
်ဆိုတော့ကို့ကိုရောကူးဆက်ခဲ့ရင်ဆိုတာမျိုးပေါ့နော် train နေပြီးတော့အဲ့ဒီအတွက်ကြိုတင်ပြီးတော့ကောင်းနေမှာစိုးရိမ်တာပဲဖြစ်ဖြစ်ကူးလာရင်တော့ဘယ်လိုလုပ်မလဲဘယ်လိုဖြတ်တန်းမလဲဆိုတာမျိုးရော train နေလား
အဲလူပဲနော်အဲ့လိုမျိုးကူးမှာတော့ဝါဖြစ်တာပေါ့စိုးရိမ်တာပေါ့နော်ဒါပေမဲ့လည်းခုနကလိုမျိုးပြန်တွေးကြည့်လိုက်တော့ခါကျတော့နည်းနည်းကိုကိုဖြစ်လာခဲ့ရင်တော့မှကိုကကိုရှောက်သွားပြီးတော့ဖြစ်တာမျိုးမှာဒါကိုရဲ့တာဝန်ကိုကကိုထမ်းဆောင်ပြီးတော့တကယ်ဟိုကိုတာဝန်ကြီးကိုတကန်းတနေရနေပြီးတော့ကိုလှုပ်ပေးနိုင်တဲ့အနေအထားမျိုးမှာတော့ဘာလို့ပြောဟိုကျေနပ်ပါရဲ့ပေါ့နော်တကယ်လို့ဖြစ်လာခဲ့မယ်ဆိုတော့ဒါညီမတို့အခုလိုမျိုးပြန်လာပြီဆိုလို့ရှိရင် home quarantine 21ရက်ဝင်ရတယ်ပေါ့နော်တကယ်လို့ in case ဒီညီမတို့ခေါ်လာပြီးခဲ့တဲ့ flight ကပက်ဆင်ဂျာတွေဒီသူတို့ဟိုမှာ result တွေဆက်လိုက်လို့ positive passenger ပါလာဆိုလို့ရှိရင်ညီမတို့က home quarantine ကနေအဲ့လိုမျိုး hotel quarantine လိုမျိုးတစ်ဆင့်ထပ်သက်ပြီးတော့သွားနေပြရမှာပေါ့နော်အဲ့လို information လေးတော့ကြိုတည်ထားပါတယ်ဟုတ
်အခုအဲ့တော့ shelter sites တွေရောဘယ်နဲ့ခေါက်လောက်ပြီးဆွဲပြီးပါပြီလဲခု
အဲသူတို့ဘယ်နှခေါက်လောက်သွားဝါတော့တော့ရှိပြီညီမတို့အခုတစ်ခေါက်ပဲလိုက်ရသေးရေပေါ့နော်သူတို့အနည်းဆုံးစင်ကာပူဆိုလို့ရှိရင်3ခေါက်လောက်ရှိတော့ပါပြီဘန်ကောက်တို့အဲ့လိုမျိုးသွားပြီးပါတယ်ဟုတ်နောက်အိန္ဒိယဂါယာတို့ကောက်တာတို့အဲ့လိုမျိုးပေါ့ဟုတ်
ဟုတ်ကဲ့ဒါကတော့အခုလက်ရှိကိုဗစ်ကာလမှာကိုထမ်းဆောင်နေတဲ့ဂျာဝင်နေပေါ့နော်ဆိုတော့တစ်ဆက်တည်းပဲမေးချင်တာတစ်ခုကလေးရင်မောင်းအမျိုးသမီးတရားအနေနဲ့ပေါ့နော်ဒီအလုတ်ကတကယ်တော့မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူးနိုင်ငံတကာမှာလည်းလေးရင်မောင်းနဲ့အမျိုးသမီးဆိုတာအင်မတန်ကိုနည်းပါတယ်ဆိုတော့ဒီလိုအလုတ်မျိုးလုတ်ဖို့အတွက်ဘာကြောင့်ရွေးချယ်ဖြစ်ခဲ့တာပါလဲ
မြမအရင်တော့ဒီ pilot တရားမဖြစ်လာခင်ညွာ flight attendant လုတ်ခဲ့ဘူးတည်းသုံးနှစ်လောက်ပေါ့အစားတော့ကိုကဒီလိုပဲ cockpit ကို service ဝင်နေဒီ pilot တွေတနေ့တနေ့လိုမျိုးဘာမှမတော့မသိဘူးပေါ့နော်သူတို့ခလုတ်တွေနှိပ်တယ်ပါအောက်တွေနဲ့ပြောရပေါ့လေရင်မောင်းနဲ့ဆင်းနေပေါ့အဲ့လောက်ပဲကိုကသိရဘာမှနားမလဲပေါ့အဲ့သူတို့ဟိုနေတိုင်းဒီအလုပ်ပေါ်မှာလေရင်ပေါ်မှာမြင်တွေ့ပါများလာတော့ခါကြတယ်နည်းနည်းအဲ့လိုစိတ်ဝင်စားမှုတွေဖြစ်လာတယ်ပေါ့နော်သူတို့ဘာတွေလုပ်နေရလဲတည်ကျင်လာတယ်အဲ့လိုမျိုးတတိယကောက်စူးစမ်းစွာလေးလာရင်လေးလာရင်အဲ့လိုဝါသနာပါမှမသိပါလာရင်နေဒါဆိုလို့ရှိရင်ငါရောမလုပ်နိုင်ဘူးလားဆိုရဲစိတ်နဲ့ပေါ့နော်အဲ့လိုမျိုးမှဖြစ်ရတယ်ဆုံးဖြတ်ချက်ချပြီးတော့ဒါ pilot school ကိုတော့တက်ခဲ့ရပေါ့ဟုတ်အဲ့လိုမျိုးဟိုအဲကတော့တိတ်ပြီးတော့မှဒီဗမာနိုင်ငံမှာအများကြီးတိတ်မရှိသေးဘူးပေါ့နော
်အာတင်တန်းဆောင်တက်တော့အချိန်ဘယ်လောက်ပေးရလဲလေမောင်းနေလူပြောဖြစ်လာဖို
့ဟိုသူတင်တန်းတက်မှတ်ထားခြင်းကတော့နှစ်နှစ်ပေါ့နော်နှစ်နှစ်တွင်းမှာဒီ subject စီအကုန်လုံးဒီ flying နဲ့ပတ်သက်တဲ့ skill test တွေအကုန်လုံးသူရဲ့ပတ်သက်တဲ့လို exam စီပေါ့အဲ့ဒါတွေအကုန်လုံးပုံမှန်ဖြတ်နိုင်နေဆိုလို့ရှိရင်တော့အဲ့နှစ်နှစ်အတွင်းမှာပြီးရပေါ့နော်တချို့ကျတော့လည်းနည်းနည်းကြာနေတဲ့ဟာလေးရှိရပေါ့အခက်ခဲလေးနဲ့ဟုတ်
နော်ကိုကတော့အအောင်မြင်မြင်ပြီးသွားပြီးတော့မှလေရင်မောင်းတရားဖြစ်လာတယ်ဆိုတော့အမျိုးသမီးတယောက်အနေနဲ့ဒီအလုပ်မှာဆော့ဆော့ပြောသလိုအမျိုးသားအများစုရှိနေတဲ့အလုပ်ခွင်မှာလုပ်ရတာဖြစ်တယ်အမျိုးသမီးတယောက်အနေနဲ့အဓိကအခက်အခဲပါရှိမလဲဘာခက်ခဲကြီးကျွမ်းရလဲဆိုတာလည်းပြောပြပါအောင
်အဓိကအခက်ခဲကဒီလေရင်မောင်းခြင်းနဲ့ပတ်သက်လို့တော့အခက်ခဲရလို့မကြုံခဲ့ရဘူးပေါ့နော်ဘာလို့ဆိုယောက်ျားလေးလည်း ီကော့ပိုရိတ်ရောက်ပြီးဒီထိုင်ကုန်မှာထိုင်ရင်ဒီအလုပ်ကိုပဲလုပ်ရတယ်။မိန်းကလေးလည်းဒီကော့ပိုရိတ်ရောက်ပြီးတော့ကိုယ့်ရဲ့ထိုင်ကုန်မှာထိုင်နိုင်ဒီအလုပ်ပဲလုပ်ရတယ်ဆိုတော့သူလုပ်ရတဲ့အလုပ်ကဟိုလိုယောက်ျားမိန်းမဖွဲ့ခြားထားမဟုတ်ပဲနဲ့အဲ့လိုတော့မရှိဘူးပေါ့နော်။ဒါပေမဲ့ညီမတို့ဆိုလို့ရှိရင်ဆက်စားခြင်းအလုပ်ဝင်ကားစားဆိုလို့ရှိရင်တချို့ကပေါ့နော်။ဟာဒီကောင်မလေးလုပ်ကောလုပ်နိုင်မှာမလားဆိုတဲ့ပုံစံမျိုးရင်းနဲ့အဲ့လိုမြင်ခါရတာလည်းရှိတယ်ပေါ့။ဟိုအထင်သေးရမိန်းကလေးဆိုတော့လုံနိုင်မှမလားဆိုရင်အဲ့လိုစကားလေးနဲ့ပြောခံရတာအကြည့်ရင်းနဲ့ကြည့်ခံရအဲ့လိုဆက်ကြည့်လေးရှင်လေးရောကြုံခဲ့တာပေါ့နော်ဒီဥစ္စာတွေအကုန်လုံးအောင်မြင်မြင်နဲ့ကြော်ဖြတ်လာတဲ့အနေအထားမျိုးမှာတော့ဟိုသူလည်းတဖြည်းဖြည်းနဲ့အချိန်ပေါ့နော်အချိန်အနေအထားမှာကိုအခုတဖြည်းဖြည်းနဲ့အတွေ့အကြုံလည်းရလာတယ်လုံလာတဲ့အနေအထားမျိုးမှာတော့အဲ့ဒါမျိုးမရှိတော့ပေါ့အစားတော့အရင်တော့အဲ့လိုမျိုးလေးကြုံတွေ့ခဲ့ရမျိုးရှိတယ်ပေါ့
အခုလင်းရင်မောင်းလောက်တာတက်တန်းဘယ်လောက်ရှိသွားပြီလဲအ
ဲ2015ကနေစလောက်တာပါဟုတ်ဆိုတော့9နှစ်ပေါ့
9နှစ်ရှိပြီပေါ့နော်ဆိုတော့9နှစ်ဆိုတော့အတွေ့အကြုံကလည်းနေတော့မနေတော့ပါဘူးဟု
တ
်ဆိုတော့တခြားဒီအမျိုးသမီးတွေလူငယ်တွေနောက်ပိုင်းဒီအလုပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးတွေအထက်ရောကိုကရှိကနေပြီးတော့ဘယ်လိုအကြံဉာဏ်လေးပေးနိုင်မလဲသူတို့အတွက်ဘာဉာဏ်ပြောပြပေးနိုင်မလဲ
ပြောချင်တာကတော့ဒီအလုပ်ကဟိုဝါသနာနဲ့အရင်ခံရတဲ့အလုပ်ပေါ့နော်ဒီအလုပ်မှမဟုတ်ပါဘဲအလုပ်မဆိုဝါသနာပါပြီးတော့လုပ်လို့ရှင်တော့ပို့ပြီးတော့အောင်မြင်တာပေါ့နော်ဘာလို့ဒီ passion နဲ့ profession နဲ့ကဒီလိုမျိုးတစ်ထပ်တည်းကြောက်မှအဆင်ပြေမဲ့အလုပ်မျိုးလည်းဖြစ်တယ်ပေါ့နော်ပြီးတော့အလုပ်လုပ်ရတဲ့အချိန်မှာလည်းပို့ပြီးတော့တခြားလုပ်တွေတ stress တွေပိုများတယ် responsibility ယူထားတဲ့ဥစ္စာတွေလည်းများတယ်ဆိုတော့ဟိုအမှားလည်းမခံဘူးဒီ minute by second by တွင်းလေးမှာချရတဲ့ decision ချပြီးတော့လုပ်ရတဲ့ဟာမျိုးရှိရဲ့အရေးပေါ်အခြေအနေပါမျိုးဆိုတော့အဲ့လိုဟာမျိုးတွေအတွက်ဟိုကိုယ်ကိုယ်တိုင်ကပေါ့နော်တေချာလေးကိုဝါသနာပါတေချာလေးကိုကျွမ်းကျွမ်းကျင်ကျင်နဲ့ဟိုကျွမ်းကျင်နဲ့ဆိုတော့လေကိုယ်ဝါသနာပါလေးကျင်ပြီးတော့ဘာဖြစ်မှကျွမ်းကျင်တာဆိုတော့တကယ်ကိုစိတ်ပါဝင်စားစွာနဲ့ဒီအသက်မွေးဝမ်းကြောင်းတစ်ခုရဲ့လို့ထင်မဟုတ်ပဲနဲ့တကယ်ကို flying ကိုယူသွပြီးတော့အလိုမျိုးပြန်ပြီးတော့လင်းရင်မောင်းရတာကိုကျင်နေပြီးပျော်နေတဲ့လူမျိုးတစ်ယောက်ဖြစ်မှဒီ pilot ကောင်းတစ်ယောက်ဖြစ်မယ်လို့တော့ယုံကြည်ရဲပေါ့နော်ကိုကိုရိုင်လည်းအခုထက်ထိစူးစမ်းနေတော့မှာပဲပေါ့နော်ဒါကိုရဲ့ဆရာကြီးရပါကြီးအခု retire ဝင်သွားတဲ့ဆရာကြီးရပါကြီးသူတို့ဆုံးမခဲ့တဲ့စကားတွေရတာဟိုပြောပြတာပေါ့နော်ပြီးတော့ဟိုအင်္ဂလိပ်စာကလည်းလေလာပေါ့နော်အင်္ဂလိပ်စာလည်းနည်းနည်းဟိုကောင်းတော့အဆင်ပြေတာပေါ့ဆိုတော့ဒီအင်္ဂလိပ်စာလေးလည်းလေလာပြီးတော့ကိုယ်ကိုယ်တကယ်ဝါသနာပါရဲ့မပါဘူးဆိုတော့ကိုယ့်ကိုစဉ်းစားဆုံးဖြတ်ပြီးတော့မှဝါသနာပါရဲ့ဆိုပြီးတော့တေးကြရလှုပ်လို့ရှိလို့ရှင်တော့မဖြစ်နိုင်ဘူးဆိုတာမရှိပါဘူးလို့ပဲပြောချင်ပါတယ်ဟုတ်အခက်ခဲလေးရတော့အဓိကတော့အဲ့စိတ်နဲ့ပဲကြော်ဖြတ်ရင်တော့ဘာမှမကြော်လွားနိုင်ဘူးဆိုတာမရှိဘူးပေါ့နော်
အတေးကတော့ဟိုယုံကြည်မှုကတော့အများကြီးလိုအပ်မယ်ထင်ပါတယ်အမျိုးသမီးတွေကိုယ့်ကိုယ်ကိုဒါကိုလုံနိုင်ပါမလားဆိုရယ်ယုံကြည်မှုပေါ့နော
်ဟုတ်တယ်အဓိကကတော့ကိုယ့်ကိုယ်ကိုယုံမှကိုယ်လုံနိုင်တယ်ဆိုတာကိုယ့်ကိုယ်ကိုယုံမှပေါ့နော်ပြီးတော့အဲ့ကိုယုံထားတဲ့အတိုင်းဟိုအပတ်တကုတ်ကြိုးစားပါပေါ့အဲ့ဒါဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးလို့ဟုတ
်ဟုတ်ကဲ့ဒီလေးအများကြီးချင်ပါတယ်
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ခံရသူ2000ကျော်သွားပါပြီ။အခုအခါမှာအမေရိကန်ပြည်နယ်တဝက်နီးပါးလောက်မှာရောဂါကူးစက်မှုအမြင့်ဆုံးအနေအထားကိုရောက်လာသလိုမကြာခင်လပိုင်းလောက်မှာလည်းကူးစက်မှုတွေ20လောက်တိုးလာမယ်ဆိုပြီးပညာရှင်တွေကခန့်မှန်းထားပါတယ်။ကူးစက်မှုအချက်အလက်တွေဖြစ်တဲ့နယူးယောက်မှာတော့တရားဝင်နေထိုင်သူပဲဖြစ်ဖြစ်တရားမဝင်နေထိုင်သူပဲဖြစ်ဖြစ် COVID ကူးစက်သူအားလုံးကိုကုသမှုပေးနေပြီးနေစရာစားတောက်စရာတွေကအဆစီစဉ်ပေးနေပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုမှုချန်ကိုသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။ကုမှုချန်ရေအခုနောက်ဆုံးပေါ့လေနယူးယောက်ကကိုဗစ်ကူးစက်မှုအခြေအနေကိုအရင်ဆုံးပြပြပြီးရလား
။တိတ်နယူးယောက်ကတော့အားလုံးသိကြတဲ့အတိုင်းပဲကမ္ဘာနံပါတ်1လို့ပြောရမှာမဟုတ်ဘူးနော်ကိုဗစ်စကူနဲ့ပတ်သက်လို့အခုလုံးလုံးစေဒီနေ့မနေ့အထိပေါ့နော်မနေ့အထိကတော့ကင်းကနန်းနေရာတော်တော်လေးသိသိသာသာတော့ကြာလာတယ်အာကြာလာတယ်ဆိုပေမဲ့လို့လေအဲကျွန်တော်ဒီကျွန်တော်တို့ဒီကိုဗစ်19ဆိုင်ရာစောင့်ကြည့်တဲ့အမေရိကန်အစိုးရအောက်ကပေါ့နော်စောင့်ကြည့်တဲ့ဆရာဝန်ရဲ့အာဦးဆောင်တဲ့ဆရာဝန်ရဲ့ပြောပြချက်အရာဒေါက်တာဖောက်ချီပေါ့နော်ပြောပြချက်အရာကတော့ဒါကပြီးသွားသေးတာတော့မဟုတ်ဘူးအဲပြန်တက်လာမယ်ကိန်းကနန်းတွေကတော့ရှိလာနိုင်တယ်ဆိုတော့အနီထားတော့တရားဝင်ထုတ်ပြန်ထားတာတွေ့ရတယ်။ဒါပေမဲ့ညူယောက်စီးတီးအနေနဲ့ကတော့မနေ့အထိကတော့ကိန်းကနန်းတွေတော်တော်လေးသိတိသာသာကျသွားတယ်။အဲဟိုကဆန္ဒပြပွဲတွေလည်းရှိနေတဲ့အချိန်ကျတော့အဲ့ဒီကိန်းကနန်းတွေအချိန်ကြီးပြန်တက်လာနိုင်တယ်ဆိုတော့ခံမှန်းချက်တွေလည်းရှိနေတယ်။
New York မှာဒီအခြေချဝင်ရသူတွေကများတဲ့ခါကျတော့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ရောဟိုယောဂကုသခံပြီဆိုလို့ရှိရင်ဘယ်လိုတွေကုသပေးပါလဲဗျ။ဟ
ုတ်ကဲ့ဟို New York မှာကတော့လေထူးခြားတဲ့ဖြစ်စဉ်တွေအများကြီးရှိတယ်။ဒီ COVID-19 မတိုင်ခင်ကတည်းကဒီ Federal ပြည်ထောင်စုကနေပြီးတော့မှ Federal အစိုးရနေပြီးတော့မှဒါတရားမဝင်တဲ့လူတွေကိုဆိုင်းဆိုင်းလမ်းမပြည့်စုံတဲ့လူတွေကိုဖမ်းမယ်စီးမယ်ဆိုတဲ့အခြေအနေတော့ဒါ COVID မတိုင်ခင်ပေါ့နော်။ New York ကဒီ Federal ပြည်ထောင်စုအစိုးရနေဟိုပူပေါင်းမှုမရှိဘူး။ပူပေါင်းမှုမရှိအောင်လည်းပဲစူးစမ်းဆောင်ရွက်ပြီးကြတယ်။အဲဘာကြောင့်လဲဆိုတော့ဒီဆိုင်းဆန်လည်းမရှိဘူး။တရားမဝင်နေကြတဲ့လူတွေဆိုတော့ကျွန်တော်မြန်မာပြည်တည်းကတချို့မြန်မာပြည်ပွားတွေကဒီမကောက်ဒီမှာအများကြီးရှိတယ်။နော်အများကြီးရှိတယ်လူမျိုးပေါင်းများစွာရှိကြတယ်။အဲ့ဒီအချိန်ကျတော့အခုလူမျိုး COVID ဖြစ်လဲဖြစ်လာပေါ့။ဒီဟာစီ COVID ပေါ်မှာအခြေခံပြီးတော့မှပို့ပြီးတော့ဟိုဟိုတော့ဗောနော်ဟိုဟိုဟိုနယူးယောက်မြို့ကနယူးယောက်မြို့အစိုးရနယူးယောက်ပြည်နယ်အစိုးရနှစ်ခုစလုံးကပို့ပြီးတော့တတိထားလာတယ်ကင်တွေတာတွေပို့ပြီးတော့ဟိုတတိထားလာတယ်ခုနပြောလို့ပဲအဲမီးစုမစိုးဒီ COVID-19 နဲ့ပတ်သက်ပြီးတော့မှလွတ်လပ်စွာကုသခွင့်ရှိတယ်ကုန်ကြစိတ်ဘာမှပူဆံမလို့
အခုလိုမျိုးကန်ယောဂဖြစ်ပွားနေချိန်မှာအလုတ်ကန်တွေကလည်းပိတ်ထားတော့ဒီအိမ်ငန်းကားတွေအိမ်ငါးကားတွေကိုဟိုအကူအညီပေးရဆိုပြီးတော့လည်းကျွန်တော်တို့သိရပါတယ်
အဲ့ဒါကတော့ကျွန်တော်တို့ဒီလိုအပ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ပေါ့နော်တို့ဒါကတော့တို့အဲ့ဒီငွေကြေးအထောက်ပံ့ကတော့တို့အသေးစိတ်ကြည့်ပါလေအဲအထူးသဖြင့်ဟိုဟိုတချို့ကတော့ယာယီဖြစ်မှာပေါ့နော်အဲတချို့ကတော့ရည်ရှိဖြစ်ဆိုတော့ရည်ရှိဖြစ်တဲ့ကိစ္စတွေမှာတော့ဒါကဥပဒေနဲ့မကြည့်လို့မရတော့အထူးသဖြင့်ဒီကျွန်တော်တို့ Federal အစိုးရပေါ့Donald Trump သမ္မတ Donald Trump ဦးဆောင်တဲ့ Federal အစိုးရကအဲ့လိုမျိုးရည်ရှိမှာအထောက်အကူယူတဲ့ကိစ္စမျိုးတွေကိုအခုသူတဖြစ်ဒီပြီးခဲ့တဲ့6လလောက်ကစပြီးတော့မှ6လတနှစ်ပေါ့နော်စပြီးတော့မှဆွေးနွေးလာပြီးတော့မှတရားကိုအမိန့်ထုတ်လာတယ်နော်အမိန့်ထုတ်လာတယ်ရေးရှိယူတယ်ဆိုလို့ရှင်တော့သူတို့ဒီအနေနဲ့ကဒါဟိုတောက်ထောက်ကြည့်တော့မယ်အဲနောက်ပိုင်းအနာဂတ်မှာဒီလူစီရတင်ရလိုက်တဲ့အခွင့်အရေးတွေသူတဖြစ်အဲ Green Card တို့ Citizenship တို့ယူလာပြီးဆိုလို့ရှင်မပေးဖို့အတွက်ကိုကန့်သတ်လာပြီဆိုတော့အဲ့ဒီကျတော့ဒီပြည်ညူယောက်ပြည်နယ်နဲ့ညူယောက်မြို့ဟာအုပ်ချုပ်တဲ့အစိုးရတွေက COVID-19 နဲ့ပတ်သက်တဲ့အခြေCOVID-19 ပေါ်မှာပဲမူတည်ပြီးတော့ပဲယာယီအထောက်ပံ့မျိုးပေးတဲ့ပုံစံမျိုးကိုဟိုစီစဉ်ကြတာဖြစ်တယ်ဆိုတော့ငွေကြေးနဲ့တိစားတာနဲ့ပတ်သက်တာလည်းဒီလိုပဲအစားအစာနဲ့ပတ်သက်တာလည်းပဲအခက်အခဲရှိနေရင်ယူလို့ရတယ်ဒီကာလမှာကတော့ယူလို့ရတယ်အဲဒါပေမဲ့သူတို့မီးတင်မီးထိုက်တဲ့မီးခွန်းတွေကတော့သူတို့မီးမှာပေါ့နော်
ဟုတ်ကဲ့ဟိုဘယ်လိုလျှောက်ယူရပါလဲဗျ။အ
ော်ကျွန်တော်တို့ညူယောက်မြို့ကတော့ဒီညူယောက်မြို့တော်ဝန်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့တို့ဒီဟို COVID-19 ဆိုင်ရာပေါ့နော်။အဲထိမ့်သိမ့်ပြီးတဲ့ COVID-19 ဆိုင်ရာအတွက်ကိုဟိုကူညီပေးနေတဲ့ဌာနတွေရှိတယ်။အဲအဲ့ဌာနတွေမှာဒါလျှောက်ယူရပါတယ်။ကျွန်တော်တို့ညူယောက်မြို့မှာတော့ဒါအထူးသဖြင့်အဲ့ဒီ information နဲ့ပတ်သက်လို့ဆိုလို့ရှိရင် 311 ပေါ့နော်။ 311 ဆိုတဲ့အဲဖုန်းနံပါတ်ကိုကောက်ခေါ်လိုက်တာနဲ့အချိန်မီအဲ့ဒီအချက်လက်တွေအုံတောင်းလို့ရတယ်လူလွယ်ကူကူလုပ်ပြီးထားတာပေါ့နော
်နောက်တစ်ခုကဒီအစားတောက်တွေလည်းဝေပေးရလို့သိရပါတယ်ဟိုဘယ်လိုပုံစံမျိုးပေးတာပါလဲ
အစားအစာနဲ့ပတ်သက်တာကတော့တို့ကနေ့စဉ်နဲ့အမျှဒီကျွန်တော်တို့ဟိုကចောင်းနေလဲပိတ်ထားတယ်ဆိုတော့လीအဲចောင်းနေမှာမူလာတန်းចောင်းနေအလယ်တန်းចောင်းနေစက္ကန့်ချပြီးတော့မှတို့ဝေပေးနေတယ်ဗျတစ်ခါဝေလို့ရှင်3နှစ်စာပေါ့နော်အဲ3နှစ်စာတနေ့မှလူကပုံပြန်ပြန်အားဖြင့်3နှစ်စားကြတာဆိုတော့တစ်ခါဝင်3နှစ်စားဆိုပြီးတော့ဝီပြီးတယ်အကျွေးဤသုံးမဟုတ်တချို့လူတွေက2ရက်စာ3ရက်စာလုပ်လဲဆိုလို့ရှင်လည်းပဲအဲ့လို2ရက်စာ3ရက်စာဆိုတော့အတွက်ကိုဝီပြီးတဲ့နေရာတွေလည်းတတ်မှတ်ထားတယ်အဲဆိုတော့ဒီအစားအစာနဲ့ပတ်သက်တာလည်းပဲခုနပြောလိုပဲစားရစံအအမီးမြန်မရှိဘူးစားရစံမလို့အပူတန်းစီနော်ဒီ COVID-19 ဆိုင်ရာတတ်မှတ်ထားတဲ့စီကံအတိုင်းပေါ့နော်6ပြီခွာအမြင်နဲ့ပုံနေတဲ့လက်အိတ်တွေနဲ့ဆုပ်ပြီးတော့မှတန်းစီအချိန်မီးလာယူသူတို့ဖွင့်တဲ့အချိန်ကတော့ဘယ်ချိန်နဲ့ဘယ်ချိန်ကြီးဆိုတာအတတ်မှတ်ထားတယ်။အဲဒီတတ်မှတ်ချိန်တိုင်းလာယူရင်သူတို့ပြီးတယ်။
တောင်းရှိသူတွေဘက်ကတော့အခုလိုစီစဉ်ဆောင်ရွက်ပေးတာပေါ့လေဆိုတော့လိုအပ်ချက်တွေရောဘာတွေရှိပါလဲဗျ။
အချို့အားနည်းချက်တွေကတော့စနစ်နဲ့အလိုက်နည်းနည်းလွယ်ချုံနေရာတွေရှိတယ်။ဆိုတော့အဲဒီနည်းနည်းလွယ်ချုံဆိုတာကျွန်တော်ကဒါ short ပြောတဲ့သဘောပြောအဲဒီချို့အဲဒီလွယ်ချုံနေနည်းနည်းလွယ်ချုံနေတဲ့အားကလူတည်တဲ့အခါကိုဖြစ်နေတာတွေကျွန်တော်တို့သတိထားမိတာရှိတယ်။တော့ဥပမာအဖြစ်ကျွန်တော်မြန်မာပြည်ထဲမှာပဲခံစားလိုက်ရတဲ့ဟာကပါလဲဆိုတော့အစိုးရအစည်းအရုံးเนาะဟိုတွတ်တက်တယ်အမေးအမြစ်မရှိဘူးဘယ်သူမဆိုလာတလူရတယ်ကောင်းတယ်လေဒီစေဖို့ဘာကလည်းပေးစရာမလိုစေယုံကလည်းပေးစရာမလိုတိတ်အရင်တိတ်ကောင်းတယ် ဒါပေမဲ့ဘလို့ဖြစ်လဲဆိုတော့ဒီစိတ်ယုံသွားပြီးပါလို့ရှိရင်အထူးသဖြင့်ဟိုတလို့ကဟိုတကမာလုံးကြားသိလိုက်ရတယ်ကျွန်တော်တို့ LMS data ပေါ့နော်ညူယောက်မြို့ LMS data ကျွန်တော်မြန်မာတွေအများစုနေတဲ့ရပ်ကွက်တစ်ခုပါပဲဆိုတော့အဲ့ဒီမှာဆိုရှိတဲ့စိတ်ယုံဆိုလို့ရှိရင်ဒီတိုင်းပဲဘယ်သူမှသတ်တတ်လို့ရတယ်ဒါပေမဲ့သူတို့မှဒီရှမ်းကိုလူတွေကကြိတ်ကြိတ်တိုးလာတဲ့ဆင်ရစိတ်ယုံကမနိုင်မနေနေဖြစ်တာအဲအဲ့ဒီမှာနောက်ဆက်တွဲဒီရက်ဒီရက်ရိုက်လာတယ်နော်ဆေးရုံကခေါ်လိုက်ပြီဆိုကျွန်တော်ကဆေးရုံကခေါ်လိုက်လို့ဆေးရုံကနဲ့ကျွန်တော်ယောဂကုနေလို့ကျွန်တော်ဆေးရုံကနဲ့သွားမယ်ဆိုကျွန်တော်အဲ့ဒီလေးစားမှနေရဆိုအဲ့ဒီဆေးရုံကိုပဲပို့ပြီးတဲ့ဟိုဒီဆေးရုံကလူတွေရှမ်းနေပြီလေတခြားဆေးရုံပို့ပေးပါလားမပို့ဘူးအဲ့ဒီဆေးရုံပဲပို့အဲ့အဲ့အမျိုးအားနည်းချက်တွေကတော့ရှိတယ်ဆိုတော့ဒါကဟိုခုနပြောလို့ဓာတ်မျိုးဖြစ်ပြီးွားလို့ရှိရင်ရောဓာတ်မျိုးပြင်ဆင်ပြီးွားလို့ရှိရင်ရောတခြားပြဿနာကမရှိနိုင်ရှိနိုင်တာပေါ့နော်ဒါပေမဲ့တချို့ပြဿနာတွေကကျွန်တော်တို့ဝိုင်းမျိုးဖြည့်ရှင်းပြီးလို့ရနိုင်တာရှိတယ်ဥပမာကျွန်တော်တို့ community ရပါတော့ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့စူးစမ်းနေပါတယ်
အခုဆက်ပြီးသိပ္ပံနဲ့မိတ္တညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတက်ပါ။ဆက်မှုလည်းအဖြစ်ကြောင်းကိုရာစုဖြစ်ဝဲကျော်စ조사နေတဲ့မောင်မင်းဖြစ်နေရတဲ့မြမဆက်တွဲကဏ္ဍကိုလက်ရှိ COVID-19 ကာယောဂါကယ်ဆယ်ကူညီရေးအတွက်ခြားထားပေးမယ့်ရန်ပုံငွေနဲ့ဆက်မှုလည်းဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပ
ါအခုဆိုရင်နိုင်ငံတော်အပံပွဲမှာ100 billion တရားကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမြို့စီလေးတွေပေးပြီးတော့ home garden လေးကြီးဆောင်ဖို့လုပ်တာပါဗျာ home garden လေးဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လိုအပ်တယ်ဒေသမားတွေမှာဘယ်မှမသွားရဲဟာအိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစ္စာကိုဘယ်လိုစိတ်ပတ်လုပ်မလဲဆိုတော့ဒီမှာမတည်သေးဘူး။ဒါပေမဲ့အဲ့ဒါလည်းပေး။အဲ့ဒါပေးတာလည်းသိပြီးတော့ကြားမှာမဟုတ်ဘူး။စောစောကဒီမျိုးစင်းလေးတွေကဒီတရားဒီပဲသူစိုက်လို့ဆင်ပြေသွားမယ်။ဒါပေမဲ့တကယ်လို့ခုနစက်တရားဆင်ပြေးလိုက်လို့ရှင်ဒီစက်တရားဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာကိုကုညီမှာဖြစ်တဲ့ပဲဒီစက်ကရိယာကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေညာတက်စင်ပေးမယ်ဆိုရင်ဒီလာတော်တော်ကိုဆင်ပြေတဲ့လုပ်ငန်း
ကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကအကြံဝေးဘီလီယံတရာကနေ900အထိအသုံးပြုမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုတင်တယ်လို့ပညာရှင်အများပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စက်မှုလျာဖြစ်ပြောင်းပေးဖို့အရင်စဉ်းစားတင်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလေယာဉ်လုံသားရှားပါတာလို့ပြဿနာတွေအတွက်လေယာဉ်သုံးစက်ကရီယာတွေဖြစ်တဲ့မြေပြုတ်ပြင်းတဲ့ထွန်ဆက်တွေလေယာဉ်တိမ့်မှန်အဆို့အချောက်မျိုးစေ့ချဆက်မျိုးစာချဆက်တွေပေါင်းရှင်းမျိုးစွာထွန်နေပိုးသက်ဆေးဖြန်းဆက်တွေတိမ့်မှန်ဆုံးရိတ်သိမ်းချွေလှစ်ဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်းပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစေ့မျိုးစာပိုးသက်ဆေးထွန်ရက်ကုန်ကျစရိတ်တွေအတွက်ပဲတောင်သူတဦးချင်းစီကိုဝေးမြပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လည်းတိုက်တွန်းပါတယ
်ကိုဗစ်ကကျွန်တော်ဘာမှငါ6ရက်ပဲ6ရက်တောင်ရမှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေတဲ့သမားတွေကတော့အလုံး healthy ပဲဗျဥစ္စာလေသမားတွေပြန်မကျန်းမာတာကတော့ငွေကြီးပဲမကျန်းမာတော့ငွေကြီးမကျန်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရိယာမကျန်းမာဘူးရန်သူအပြင်းခံတယ်လူသမားကရှားတယ်အဲ့တော့ဒီဥစ္စာကိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ရောစာဘူးလောက်ပေးတာလေးနဲ့လုံးဖြစ်လာဘူး
။ဒီအချက်ကလေးတစ်ကရိယာတွေပံ့ပိုးပေးဖို့လိုရပေါ့နော်။ဆိုတော့အချင်းချင်းမမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလိုလေးစက်တစ်စီးတွေကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
။ဟုတ်ကဲ့ကြည့်လိုက်လို့ရှင်တော့စက်ပြင်းစေလူကလန့်သွားတော့ပလောင်းကြီးကုန်နဲ့တော့အများကြမလဲနော်။ဆိုတော့ဒီဥစ္စာတော့အတိုင်းတာတစ်ခု30ပတ်ဝန်းကျင်ဆိုလို့ရှင်လက်လက်တွန်းတွန်းဆက်ဝင်လို့ရတယ်တင်းသုံးစလောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်၊ချွေလေးဆက်ဝယ်လို့ရတယ်။ဒါဆိုတင်းသုံး40ဆိုရင်ဒရိုင်ယာဆိုတဲ့အချောက်ခံဆက်ဒါနဲ့လူတွေကျွန်တော်ကယာတုရမမှန်ဘူး။ရေဆက်ကြွချိန်မှာမိုးခုံသွားမယ်။ရေသိမ့်ချိန်မှာမိုးတွေရရွာလာမယ်။အဲဒီမှာဒုက္ခရောက်တော့ပဲဗျာ။တက်ကြွချိန်မှာရေလိုမဲ့ဆိုရင်ရေစစ်တဲ့တွေနဲ့မြေရောက်ရေတွေနဲ့စက်ကရီယာတွေနဲ့တင်ပေးလိုက်။ ဒီတင်ချိန်မှာမိုးရွာမှာဆိုရင်ခါရဲမိုးမရွာခင်မှာကျွန်တော်တို့ကစက်ကလေးကနေမြန်မြန်ဆန်းဆန်းရိတ်သိမ်းချွေလေးလိုက်အဲ့တော့အင်းစာတွေကကျွန်တော်တို့ကရာသီဥတုကိုလည်းကျွန်တော်တို့သိုးဝါရာသီဥတုရှောင်းလိုက်ရောက်တယ်နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆည်းတယ
်ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်းသူလေသမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ
ဒီဘလော့ကုံလဲဆိုတော့ပုံနေတယ်သမားကတော့ရားမကိုကျွေးချူနေတယ်တဲ့သမားတော့လက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်ဒါမဲ့ကျွန်တော်တို့ဒေသမားတယောက်မတိုင်ရင်အုပ်စုလိုက်ဒေသမား task force ခေါ်တော့ဒေသမားစိတ်ဝင်စားဒေသမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုဒါနိုင်ငံတော်ကအဖွဲ့အစည်းကိုပူတည်ပြီးတော့ဂျပန်မိုင်းဒီလိုပဲဆိုဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောက်ပေးတယ်။နောက်ဒေသမားအဖွဲ့အစည်းကထိန်းသိမ်းတယ်။ဒေသမားအဖွဲ့အစည်းကအားလုံးဒေသမားတွေလာသမျှတော်ဝီစီတွေကိုစစ်ကြောတက်စင်ထုတ်ထုတ်ပို့ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်မိဖြစ်တဲ့စိတ်ကလေးတွေရှိတဲ့တော်ဝီဒေသမားတွေအများကြီးရှိပါတယ်။အဲ့လူငယ်အဖွဲ့အစည်းတွေများဖွဲ့စည်းမယ်။ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားရချင်ပါ။ဒီ water user group ကရေရရရမှာနေမှာဒေသမားတွေအစုအဖွဲ့လေးတွေကဥဆောင်ပြီးလုပ်တာ။အဲ့လိုအဖွဲ့လေးတွေကသူ့အဖွဲ့တွေထင်ရှားတယ်ကောင်းတယ်။ဆိုတော့အဲ့လိုမျိုးကကျွန်တော်ဒေသမားအစုအဖွဲ့ကိုဒါဒီစက်ပစ္စည်းတွေကလေးကိုတက်စင်ပေးလိုက်မယ်။သိမ်းများဆုံးကံပေါ့ခုနကဆရာပြောတဲ့ကတွက်ကြည့်ရင်သိမ်း၄-၅၀၀ပြည်မရှိဘူး။သိစားလေ
းဆင်းရဲတဲ့တောင်သူလေသမားအများစုဟာပညာသိမ့်မတက်ကြသလိုစက်ပစ္စည်းကိရိယာတွေနဲ့လည်းသိပြီးမရင်ပါကြပါဘူး
။ဒေသမားပြည်ဘယ်လိုမရှိသေးဘူး။စိတ်ပညာမရှိဘူး maintenance မလုပ်တတ်ဘူး။ဆိုရင်စက်ကမ်းအောင်ရှင်ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆက်မိုက်ပြီးလိုက်တဲ့ unit ခုကိုတိုးပေါအောင်လုပ်တာ။ဒါပဲကျွန်တော်ပြောတာပြီးလိုက်တဲ့နေတော်ပြီးတဲ့ပစ္စည်းကိုပစ္စည်းကိုမျိုးစိလေးမျိုးစားဝေးပြီးပြီးလိုက်တာမှဒါတဲ့လမ်းဆုံးသွားမယ်စားဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပြီးတဲ့ပစ္စည်းကိုအတိုးပွားပြအောင်ဘယ်လိုတွေလုပ်ရလဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံဆန်သမားပြည်ဖွဲ့တော့ EIA ရှိသွားလို့ကုမ္ပဏီကြီးတွေအများကြီးရှိရတော့ဒီ contract farming နဲ့က contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းအထင်းနဲ့အစလို့စက်ကြီးရဲ့ကြိုက်ရတာစလို့အကျိုးရှိအောင်လက်သမားကမြင်တဲ့လူပဲစိုက်သူတို့ကအားလုံးစင်အင်းအားအင်းအားနဲ့စိုက်ပြီးတော့များမျိုးနှစ်ဖက်ကျိုးစီးပွားတိုးပွားပြီးတော့လုပ်စိုင်းဒီငွေကြီးကြောက်ပြတ်မသွားဘူးသူတို့ဆွေးနေကြခုနပြည်တဲ့ငွေကြီးခင်သာမြန်သာရှိမြရေးရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကြီးကိုအကြီးကိုထောက်ပံ့အဲ့ပုဂ္ဂိုလ်အဲ့အဖွဲ့အစည်းတွေနဲ့စောစောကိုဗစ်ထောက်ပံ့နေမြန်ပေါင်းဆက်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ဘယ်လိုထင်သာမြန်သာရှိတဲ့မပြောင်းပြက်မပြည့်စုံတဲ့ရေးရှိခံတဲ့စိုက်ပျိုးကွန်ထရိုးလုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ရှင်။ကောင်းလို့ရတယ
်။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းစာအတွက်တိတ်ပန်တဲ့မြင့်ပညာဆန္ဒကိုဒီမှာပဲရန်လာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်။
UN မှာပဲစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UAE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါအိန္ဒိယနိုင်ငံမှာတောက်ကြံတွေက24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ10,000ဖြစ်သွားပြီးဒါဟာအကူးဆက်ခံရသူအများဆုံးရဲ့ဖြစ်ပါတယ်အိန္ဒိယမှာဒီရောဂါကြောင့်မတ်လကစပြီးနှစ်လကြာကန့်သတ်မှုတွေပိတ်ပင်ထားရကနေပြန်ဖွင့်ပေးလက်ခြင်းကစပြီးအကူးဆက်ခံရသူတို့လာတာအခုဆိုကမ္ဘာမှာဒီရောဂါအကူးဆက်ခံရသူသရုပ်ထအများဆုံးဖြစ်လာပါပြီရဲကဖမ်းဆီးရမှာလေရင်းကိုနှစ်ပြီးဖမ်းနိုင်ဤကိုတားမြစ်မှုနဲ့အတူရဲရင်နဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုပိုးပြီးရှိစေမယ့်ဥပဒေကိုနယူးယောက်ပြည်နယ်ကတောက်ကြံနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီမင်းနီယပိုလစ်မှာရဲဖမ်းထားစဉ်အာဖရိကန်အမေရိကန်မျိုးသားတည်ဆုံးကြရတာနဲ့ပတ်သက်ပြီးနိုင်ငံတော်လွှတ်ဆန္ဒပြမှုတွေနဲ့အတူခွဲခြားဆက်ဆံမှုတွေအတွက်တရားမျှတမှုရှိဖို့တောင်းဆိုမှုတွေပေါ်ပေါက်ခဲ့တဲ့နောက်အခုလိုပြုပြင်ပြောင်းလဲမှုတွေလှုပ်လာတာပါဂျွန်လ၄ရက်နေ့ကြာရောက်တဲ့ TNMN ရင်းမြစ်အရေးခံ32နှစ်ပြည့်နှစ်ပတ်လည်နေ့မှာလူစုလူဝေးလှုပ်တဲ့အတွက်တရားဆွဲဆိုခံရမယ်လို့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ73ယောက်ကိုဟ Hong Kong ရဲ့ တပ်ဖွဲ့ကအသိပေးအကြောင်းကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီနှစ်နှောင်းပိုင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်နေချိန်မှာပဲနိုင်ငံရေးဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့တရားစွဲဆိုခန်းနေရတဲ့ DMG သတင်းဌာနရဲ့ Editor ချုပ်က Reuters သတင်းဌာနကိုပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျွန်တော်ခင်ရသက်ပ
ါ This program has come to you from the Voice of America, Washington.